Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ခါကြောင်းကြပါစေခင်ဗျာ VOA American တန်ကားနေ2016ခုနှစ်မေလ26ရက်ကြာသာပတေးနေ့နနခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 kHz 9239 line meter 40 kHz 9433 line meter 49 kHz 63433တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတော်ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မှုပြပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဂျပန်နိုင်ငံအိုကီနာဝါကျွမ်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းအဖြစ်မှာဂျပန်အမျိုးသမီးတပ်ခံရမှုအတွက်ပြင်းထန်စွာမကျေနပ်ဖြစ်မိကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကသမ္မတဘာရက်အိုဘားမားကိုပြောကြားလိုက်ပါတယ်နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်ဟာသူတာဝန်ထမ်းဆောင်စဉ်အတွင်းပုဂ္ဂလိကအီးမေးလ်အကောင့်အသုံးချတဲ့နေရာမှာလုံခြုံရေးဆိုင်ရာစီကံချက်တွေကိုလိုက်နာခဲ့ခြင်းမရှိဘူးလို့ပြောပါတယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမေအောင်လှိုင်ဟာထိုင်းနိုင်ငံကိုချစ်ချေခီရောက်ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနာနာချမ်းနဲ့တူတင်ပြပေးမှာပါခင
်ဗျဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေကြီးညာပြီးနားဆင်ရအောင်သတင်းလွှာတွေထဲမှာဆိုရင်တော့
ကျွန်တော်တို့ဒီထိုင်းဒီတပ်မတော်နဲ့ဟိုလက်ရှိဗိုလ်ချုပ်ကြီးမေအောင်လှိုင်တို့နဲ့ကတော့တော်တော်လေးကိုနီးနီးဆက်ဆက်နဲ့
ဒါကတော့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့အခုရောက်ရှိနေတဲ့ထိုင်းနိုင်ငံချစ်ချေခီစဉ်အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်ခင်ဗျာအဲ့ဒါအပြင်သကိုင်းတိုင်းဆလင်းကြီးဒေသခံတွေပေါ်မြမစီးပွားရေးဥပိုင်လီမိတက်ကနေတရားစွဲဆိုထားတာကိုတရားရုံးကနေပြန်လည်ပြီးတော့ရုပ်သိမ်းပြီးတော့မှဖြစ်တဲ့ဆိုတဲ့အကြောင်းသတင်းလွှာနောက်ပြီးတော့အမေရိကန်ပြည်ထောင်စုမှာမတူကွဲပြားမှုတွေကိုလက်ခံကျင့်သုံးတဲ့ diversity အထိတ်မှတ်နေ့အခမ်းအနားကြောင်းနောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မနန္နာချမ်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းအပြင်မှာအသက်20အရွယ်ဂျပန်အမျိုးသမီးတဦးသတ်ခံရမှုမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်ပါဝင်ပတ်သက်နေမှုအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်းထန်စွာမကျေမနပ်ဖြစ်မိကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကအမေရိကန်သမ္မတဘာရက်အိုဘားမားကိုပြောကြားလိုက်ပါတယ်။အဲ့ဒီတပ်ဖြတ်မှုမှာပါဝင်ခဲ့ကြောင်းမရိန်းတပ်ဖွဲ့ဝင်ဟောင်းကဝန်ခံထားပြီးဖြစ်ပါတယ်။ G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံကခေါင်းဆောင်နေအစ်စရှိမမှာထိတ်တိဆွေးဝဲမကျင်းပခင်တမရအိုဘားမားနဲ့မျက်နှာချင်းဆိုင်ပြုတ်တဲ့ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီဂျပန်အမျိုးသမီးတပ်ဖြတ်ခံရမှုအတွေ့သူ့အနေနဲ့ဘာပြောရမှန်းတောင်မသိအောင်ဖြစ်ရကြောင်းအဲ့ဒီတပ်ဖြတ်ခံရမှုအတွေ့ဂျပန်တနိုင်ငံလုံးကအလွန်အမင်းအံ့အားသင့်ခဲ့ရကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်တာပါအိုကီနာဝါကျွန်းမှာဖြစ်သွားခဲ့တဲ့လူသတ်မှုအတွေ့အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲဝမ်းနဲ့ကြေကွဲရပါကြောင်းအမေရိကန်တပ်ဖွဲ့ဝင်တွေကန်ထရိုက်နဲ့အလုပ်လုပ်နေကြသူတွေကျွလွန်ခဲ့တဲ့အကြမ်းဖက်ရာဇဝတ်မှုတွေအတွက်အထူးစိတ်ပျက်မိပါကြောင်းသမ္မတအိုဘားမားကပြန်လည်ပြောကြားခဲ့ပါတယ်။အခင်းဖြစ်ပြီးရဲ့အနည်းငယ်အကြာမှာအသက်32နှစ်အရွယ်မရိန်းတပ်ဖွဲ့ဝင်ဟောင်းကန်နက်ဖရန်ကလင်ရှင်စားတိုးကိုဂျပန်အာဏာပိုင်တွေကဖမ်းဆီးအပြီးရဲ့အနည်းငယ်အကြာမှာခေါင်းဆောင်တဦးဒီကိစ္စကိုဆွေးနွေးကြတာဖြစ်ပါတယ်။ဂျပန်အမျိုးသမီးရီနာရှီမာဘူကူရိုကိုဒါနဲ့ထိုးလက်ပင်းညစ်တပ်ဖြတ်ပြီးသူတာဝန်ထမ်းဆောင်နေတဲ့အမေရိကန်စစ်ခြေစခန်းအနီးကတစ်တော်ထဲမှာစွန့်ပစ်ခဲ့ကြောင်းဖရန်ကလင်ရှင်ဇာတိုးကနောက်ပိုင်းမှာဝန်ခံပြောကြားခဲ့တယ်လို့ဆိုပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်အပါအဝင်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့သူတော်တော်များများဟာရုံးလုပ်ငန်းအတွက်ကိုယ်ပိုင်အီးမေးလ်တွေကိုအသုံးပြုခဲ့ကြပြီးလုံခြုံရေးစည်းကမ်းတွေကိုလိုက်နာဖို့ပြတ်ကက်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနစစ်ဆေးရေးအရာရှိချုပ်ရဲ့ဒီပေါက်ကြားခဲ့တဲ့စီရင်ခံစာမှာဖော်ပြထားပါတယ်ဒီစီရင်ခံစာကိုကြာတာပတိနေ့ကြာမှာထုတ်ပြန်ဖို့စီစဉ်ခဲ့ပေမဲ့ကြိုတင်ပေါက်ကြားခဲ့တဲ့အတွက်သတင်းတောက်တွေရဲ့မေးမြန်းမှုတွေကိုဖြေကြားနိုင်ဖို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပဲကြပြကြရသတင်းစာရှင်းလင်းပွဲလုပ်ခဲ့ရတာဖြစ်ပါတယ်ဝန်ကြီးဟောင်းကလင်တန်ဟာလုပ်ကိစ္စအတွက်ကိုပိုင်အီးမေးလ်ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားမတွေ့ရသလိုခွင့်ပြုချက်တောင်းခံရမယ့်တာဝန်ရှိတယ်လို့လည်းစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေကပြောဆိုပါတယ်ခွင့်ပြုချက်ပေးထားတဲ့အီးမေးလ်စနစ်ကသာအရေးကြီးတဲ့သတင်းအချက်အလက်တွေကို Cyber Internet ဖောက်ထွင်းသူတွေတိုက်ခိုက်လာမဲ့အန္တရာယ်ကနေကာကွယ်ပေးနိုင်တဲ့အခွင့်အလမ်းပိုများတယ်လို့လည်းဆိုပါတယ်ဝန်ကြီးဟောင်းကလင်တန်အနေနဲ့ခွင့်ပြုချက်ဘာကြောင့်မယူခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့အစိုးရခန်းစာကတစုံတရာကောက်ချက်ပေးပေါ်ပြတာမျိုးမရှိခဲ့ပါဘူးဒါပေမဲ့လည်းလုံခြုံရေးအတွက်ညွှန်ကြားချက်တွေအတိုင်းလိုက်နာသူတွေကိုပိုင်အီးမေးလ်အသုံးပြုခွင့်ကိုကန့်သက်တာမျိုးမရှိဘူးလို့လည်းဖော်ပြထားပါတယ
်ယူကရိန်းနဲ့ရုရှားအကျဉ်းသားလဲလှယ်ရေးအစီအစဉ်အရရုရှားနိုင်ငံမှာနှစ်ကြာအကျဉ်းကျနေရကပြန်လည်လွတ်မြောက်လာတဲ့စစ်ရဟယင်မောင်းသူကိုယူကရိန်းနိုင်ငံကတရားကောင်းတဖွဲ့ကြိုဆိုခဲ့ကြပါတယ်မြို့တော် Kiev ကိုပြန်လည်ရောက်ရှိလာတဲ့ Nadia Savchenko ကိုကြိုဆိုတဲ့အခမ်းအနားအတွင်း သမရပက်ထရိုပိုရိုရှန်ကိုကယူကရိန်းနိုင်ငံရဲ့အမြင့်ဆုံးသေရောကောင်းစုချင်းမြင့်လိုက်ပါတယ်ပထမနေ့အစောပိုင်းတုန်းကတော့အကျဉ်းသားလဲလဲရေးအစီအစဉ်နဲ့ပြန်လွတ်လာတဲ့ရုရှားစစ်သားလို့ဆွဆွဲခံထားရသူအလက်ဇန်ဒရာအလက်ဇန်ဒရော့ဖ်နဲ့ယက်ဖ်ဂနီယရဖေယက်ဖ်တို့နှစ်ဦးဟာရုရှားနိုင်ငံမော်စကိုမြို့ကိုပြန်သွားခဲ့ကြပါတယ်ယူကရိန်းနိုင်ငံအရှေ့ဘက်မှာတည်ဆုံသွားခဲ့ကြတဲ့ရုရှားသတင်းတောင်နှစ်ဦးရဲ့ကျန်းရစ်သူဇနီးတွေကယူကရိန်းစစ်ရဟယင်မောင်းသူကိုလူငယ်ချမ်းသာကွင်းပြုတ်ပေးဖို့တောင်းဆိုခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကဗုဒ္ဓနေ့ကပြောပါတယ်။နာဒီယာကိုပြန်လွတ်ပေးလိုက်တဲ့အတွက်ယူကရိန်းပြည်ပခါကြောင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကျပြီးနောက်ထပ်အသက်ဆုံးရှုံးမှုတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့တိုင်းပြည်ကိုပြောကြားတဲ့မင်းကွန်းထဲမှာသမ္မတပူတင်ကထည့်သွင်းပြောကြားခဲ့တာပါ။ရုရှားကကြောရောင်းကောင်ပေးထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပုံကျဲမှုတွေပြုလုပ်စဉ်အတွင်းအဲ့ဒီဒေတာမှာရှိနေတဲ့ရုရှားတင်းတော်နှုတ်ဦးကိုတပ်ဖြတ်ခဲ့မှုမှာပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တဲ့အတွက်နာဒီယာကိုထောင်ဒဏ်22နှစ်စီရင်ခဲ့တာဖြစ်ပါတယ်။အသက်35နှစ်အရွယ်နာဒီယာကတော့သူမအပေါ်တင်ထားတဲ့ဆွေးချက်တွေကိုညှင်းပယ်ခဲ့ပြီးကန့်ကွက်တဲ့အနေနဲ့အကျဉ်းထောင်အတွင်းအစံငတ်ခံဆန္ဒပြမှုအကြိမ်ကြိမ်ပြုလုပ်ခဲ့ပါတယ်။သူမပြန်လည်လွတ်မြောက်လာမှုအပေါ် EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကလည်းကြိုဆိုလိုက်ပြီးယူကရိန်းနိုင်ငံသားတွေနဲ့အတူအောင်မွေးခံကြောင်းပြောကြားလိုက်ပါတယ်။
အဇဘိုင်ဂျန်နိုင်ငံသူသတင်းတောက်ခါရီချာအစ္စမာယီလိုဗာကိုတရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်နဲ့ဗုဒ္ဓဟူးနေ့ကဖမ်းထားရကနေပြန်လွှတ်ပေးလိုက်ပါတယ်။သမရအီဟန်အလီယက်ဖ်မိသားစုရဲ့ချမ်းသာကြော်ဝမှုတွေကြောင့်စုံစမ်းရေးသားခဲ့ပြီးတော့သတင်းမှန်ဖော်ထုတ်သူဖြစ်စုရရှိထားတဲ့အစ္စမာယီလိုဗာကိုတော့ဒီအခွန်ရှောင်မှုအာဏာလွဲသုံးစားလုပ်မှုစတဲ့ဆွဲချက်တွေနဲ့2015ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။လူတော်တော်များများကတော့သူ့ပေါ်ဆွဲဆိုခဲ့တဲ့အမှုတွေဟာနိုင်ငံရေးအရလှုပ်ကြံဆွဆွဲတာတွေလို့ပြောဆိုခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့ကချမှတ်ခဲ့တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အရသူမရဲ့ပြစ်ဒဏ်ကိုဒီ၃နှစ်ခွဲအထိတဝက်လျှော့ချပေးပြီးတော့နေရင်ကျဲချုပ်ဘဝနဲ့ဆက်လက်ချုပ်နှောင်ထားမှာဖြစ်ပါတယ်။သတင်းတော့အစ္စမာယီလိုဗာလွတ်မြောက်မှုဟာအဇာဘိုင်ဂျန်လူထုအတွက်အပြုသဘောဆောင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုရှေ့ရှုတဲ့ခြေလန်းတရက်ဖြစ်အမေရိကန်အစိုးရရဲ့အတန်လွင့်ဘုတ်အဖွဲ့ BBC ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်ညွှန်ကြားရေးမှုလည်းဖြစ်တဲ့ဂျွန်လန်ဆင်ကကြိုဆိုခဲ့ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်းနိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်ရောက်ရှိနေတဲ့တမရကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာမနေ့ဗုဒ္ဓဟူးနေ့ဒေသဆန်တော်ချိန်နေ့လယ်တနာရီကထိုင်းနိုင်ငံဝန်ကြီးချုပ်သိခဲ့ပါခင်ဗျာ။ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဌာနဆဖတ်တီမာပါရာဂွန်နဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆမ်မိုင်းကိုတီရာတို့နဲ့တွေ့ဆုံခဲ့ကြအောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တွေ့ဆုံပွဲအတွင်းခီးသွွားလာရေးလုပ်ငန်းအတွက်ဆောင်ရွက်နေတဲ့ကိစ္စရပ်တွေအပြင်ရင်ကျင်းမှုနဲ့ကမ္ဘာလဲခီးသွွားလုပ်ငန်းပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးခဲ့ကြရတယ်လို့ဆိုပါတယ်။ထိုင်းပြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆွန်မိုင်းကိုတီရာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ခီးစဉ်ဟာထိုင်းနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်ဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့တွန်ပရာမူဒွီနိုင်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးသတင်းနှစ်ပတ်အကြာမှာတွားရောက်တာလည်းဖြစ်ပါတယ်။အဲဒီနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံအကျိုးတူကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ကြဖို့ဆွေးနွေးကြရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ပိုက်နိုင်ငံတစ်ခုဖြစ်ပြီး2015နဲ့2016ခုနှစ်ကြားကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ4.5 ဘီလီယံရှိခဲ့တယ်လို့မြန်မာစီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်တဲ့စင်းနေမှာဖော်ပြထားပါတယ်2016ခုနှစ်မတ်လအထိထိုင်းနိုင်ငံကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာအမေရိကန်ဒေါ်လာ 10.5 ဘီလီယံရှိတယ်လို့ဆိုပါတယ
်လာအိုနိုင်ငံဘီယန်ချမ်းမြို့တော်မှာအရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့နှစ်ပတ်လည်စည်းဝေးကိုဗုဒ္ဓဟူးနေ့ကစတင်ကျင်းပရမှာတောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်အငင်းပွားနေတဲ့ဒေတာရင်းမှာနေမြေပိုင်ဆိုင်ကြောင်းပြသဖို့တရုတ်နိုင်ငံကအပြင်းထန်ကြိုးပမ်းလာနေတဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအာဆီယံအတိုင်းဝိုင်းကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်နိုင်ဖို့ရည်ရွယ်တဲ့ဆွေရည်ရွယ်ပြီးတော့ဆွေးနွေးတဲ့နှစ်ရက်ကြာညီလာခံမှာဒီကိစ္စကိုထည့်သွင်းပြောကြားခဲ့ကြတာဖြစ်ပါတယ်။တမန်ရိုးကြမဟုတ်တဲ့လုံခြုံရေးစိန်ခေါ်ချက်တွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာလုံခြုံရေးအပေါ်ချင်းချောက်မှုတွေကိုဆွေးနွေးမဲ့ညီလာခံမှာတောင်တရုတ်ပင်လယ်ပြဿနာဟာလည်းထိတ်ဆုံးကပါဝင်လာခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာသက်ဆိုင်ရာနိုင်ငံတွေလိုက်နာဆောင်ရွက်ဖို့ထုတ်ပြန်ထားတဲ့ကြေညာချက်နဲ့ တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအာဆီယံရဲ့အချက်6ချက်ကိုအပြည့်အဝနဲ့ထိတိယောက်ယောက်အကောင့်ထဲပို့နိုင်ဖို့အလေးပေးပြောဆိုလိုက်မယ်လို့လည်းအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးပြီးပူးတွဲထုတ်ပြန်မှုရှိတဲ့ကြေညာချက်မူကြမ်းကိုတွေ့ခဲ့ရတဲ့ဂျပန်နိုင်ငံကဂျိုရိုသတင်းဌာနကပြောပါတယ
်မြန်မာနိုင်ငံနဲ့ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေပုံမလို့ဆောင်ရည်အတွက်ရည်ရွယ်ပြီးအိန္ဒိယနိုင်ငံကအဓိကစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Tata Motor Car Company နဲ့တခြားအထင်ကရဘန်တွေပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်မြို့ကိုရောက်ရှိလာခဲ့ကြပါတယ်အိန္ဒိယရဲ့at east policy လို့ခေါ်တဲ့အရှိနဲ့ပူးပေါင်းဆောင်ရွက်ခြင်းဆိုတဲ့ policy ရဲ့တစ်ပိုင်းတစ်စိတ်တစ်ဒေသအဖြစ်နဲ့အိန္ဒိယကုသရေးဝန်ကြီးနဲ့ဆက်မှုဝန်ကြီးနိရမလာရှီထရာမန်ဟာအဆင့်မြင့်စီးပွားရေးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမေလ18ရက်ကနေ20ရက်နေ့ထိမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ် NLD ပါတီဦးဆောင်တဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းအိန္ဒိယနိုင်ငံကဝန်ကြီးအဆင့်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ချင်းလဲဖြစ်ပါတယ်ဝန်ကြီးနေမာလာကနိုင်ငံပူးပေါင်းလှုပ်ဆောင်နိုင်တာတွေအများပြားရှိနေတယ်ဆိုတဲ့အကြောင်းလဲသူ့ရဲ့ခေတ်စဉ်တွင်မှထပ်သွင်းပြောကြားခဲ့ပါတယ်။ဝန်ကြီးနေမာလာဟာအိန္ဒိယကစီးပွားရေးလုပ်ငန်းပေါင်း25ခုကိုခေါ်ဆောင်လာခဲ့တာဖြစ်ပြီးမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်40ကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံရဲ့ဖွံ့ဖြိုးစားနည်းပညာကဏ္ဍမှာမျိုးသမီးတွေပါဝင်မှုနည်းပါးနေစေဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနည်းပညာဆိုင်ရာဝါရင်အကဲခတ်တဦးဖြစ်တဲ့ Suk CKN ကတော့နည်းပညာလုပ်ငန်းတွေမှာမျိုးသမီးတွေပုံမပါဝင်လာနေပေမဲ့ခွဲခြားဆက်ဆံမှုတားဆီးတွေကတော့ဆက်ရှိနေစေပဲလို့ဆိုပါတယ်။ဖနွမ်းပင်တော်ဝင်တက္ကသိုလ်ကသတင်းနဲ့နည်းပညာနီးပြဆရာမတဦးဖြစ်တဲ့ CKN ဟာပညာရေးဆိုင်ရာနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ဒီနည်းပညာစံသစ်တွေ့ထွင်မှုကျောင်းဆိုင်ရာတန်မှန်အဖြစ်နဲ့မကြသေးခင်ကပဲခန့်အပ်ခံထားရသူဖြစ်ပါတယ်။နီးပညာကဏ္ဍမှာလုပ်ကင်ကြတဲ့အမျိုးသမီးအရေးအတွက်ပို့တိုးလာတယ်ဆိုပေမဲ့ကောလိပ်ကျောင်းမှာနီးပညာနဲ့ဆက်နွယ်တဲ့ဘာသာရပ်တွေကိုသင်ယူဖို့မိန်းကလေးငယ်တွေကိုအားပေးတာမျိုးနဲ့ပါတဲ့အကြောင်းလဲပြီးခဲ့တဲ့တစ်ပတ်ထဲ VOA ခမာဌာနရဲ့ရေဒီယိုစီစဉ်မှာ CKN ကပြောကြားခဲ့ပါတယ
်ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့မန္တနာချမ်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံအကြောင်းသတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံရဲ့လက်ရှိအစိုးရဟာတချိန်ကမြန်မာနိုင်ငံမှာလို့အာဏာသိမ်းစစ်အစိုးရကဖွဲ့စည်းထားတဲ့အစိုးရဖြစ်တယ်လို့မြန်မာစစ်တပ်ဟာဆိုရင်လည်းတချိန်ကအရက်သားအစိုးရနဲ့လက်တွဲပြီးတော့အချိန်အဝမပြတ်အောင်အာဏာဆက်လက်ပြီးတော့ထိန်းသိမ်းထားနိုင်ခဲ့တဲ့ထိုင်းစစ်တပ်ပေါ်အပြန်အလှန်အားကျမှုတွေရှိနေကြပါတယ်။နိုင်ငံစလုံးဟာအမေရိကန်ရဲ့လက်နက်ရောင်းချမှုပိတ်ဆို့ထားခံရတဲ့နိုင်ငံတွေဖြစ်တာကြောင့်သူတို့ကမှထိတိဆွေးနွေးစရာတွေရှိနေမယ်ရှိနေကြလိမ့်မယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ထိုင်းနိုင်ငံမှာအခုရောက်ရှိနေတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ချစ်ကြည်ခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံနေဆက်မှာအခြေစိုက်တဲ့စီးရီးလိလာသုံးသပ်သူစာရေးဆရာဂါမနီကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပြပါတယ်
။ထိုင်းရောဘာမှမပြောအကြံရပါဘူးသူပြောတယ်ခေါလိုအာမဖိန်ထားတဲ့ခါကျတော့အဲ့ဒီဘာမှပြရဟာဒီနေယူနေရရှိတယ်ဗျ။အဲဘာမှပြရတယ်လို့ဟုတ်ကြရတယ်သူကလည်းခိုင်းမှာစစ်တပ်တွေကြီးကျခဲ့တာကိုဘာမှလည်းအားကျခဲ့တာရှိတယ်။ဒါတော့အပြန်လန်တော့သူကတရားဖို့တရားအကျိုးပြုဖို့တော့ဒီမှာကြံနေရတာလေ
။ဒီအချက်ကိုအခုအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့တချင်ကမြန်မာစစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းထွက်ကလည်းသဘောတူပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာတပ်မတော်ကိုယ်စားလှယ်အဖွဲ့ဟာထိုင်းဘီရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်မိုင်ခေါတီဘရာရဲ့ဖိတ်ကြားချက်နဲ့အခုလိုအလဲပတ်သွားရောက်တာဖြစ်ပါတယ်။ခီးစဉ်အတွင်းထိုင်းဆိုရနဲ့ထိုင်းဘီရင်တက်မတော်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားတဲ့အကြောင်းမြန်မာမီဒီယာတွေဘက်မှရေးသားတာကိုတွေ့ရပါတယ်။ဘာတွေဆွေးနွေးကြမယ်ဆိုတာကိုတော့အသေးစိတ်ဖော်ပြထားတာမျိုးမရှိဘူးလို့ဆိုပါတယ်။ထိုင်းနဲ့မြန်မာနိုင်ငံစလုံးဟာအမေရိကန်ရဲ့စစ်လက်နက်ရောင်းချမှုပိတ်ဆို့ခံထားရတဲ့နိုင်ငံတွေဖြစ်ပြီးလက်နက်ဝယ်ယူရေးကိစ္စနဲ့တခြားစစ်ရေးဆက်ဆံရေးကိစ္စတွေကိုလည်းဆွေးနွေးကြဖို့ရှိတယ်လို့မြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့ဒီထိုင်းဒီတပ်မတော်နဲ့ဟိုလက်ရှိဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ကတော့တော်တော်လေးဟိုနီးနီးဆက်ဆက်နဲ့ရင်းနှီးနှီးတော့ဟိုပြီးခဲ့တဲ့ဥသိမ်းစိန်လက်ထက်အစိုးရလက်ထက်မှာပြစ်ခဲ့တဲ့သဘောတော့ရှိပါတယ်ခင်ဗျ။တော့နောက်တစ်ခုကကျွန်တော်အမြင်ပေါ့လေအခုလက်ရှိအချိန်ခါမှာထိုင်းကိုလည်းဒါအမေရိကန်စစ်တပ်ကနေပြီးတော့မှဒါကျွန်တော်တို့စစ်တပ်အုပ်ချုပ်နေတဲ့နိုင်ငံအစိုးရဖြစ်တဲ့ကြောင့်မလို့ဟို CPC ရောင်းတာအစားကန့်သတ်ထားတဲ့အနေအထားမျိုးရှိပါတယ်အလားတူပဲမြန်မာနိုင်ငံရဲ့တပ်မတော်ကလည်းအမေရိကန်စစ်အုပ်ရဲ့ဒါပိတ်ဆို့တားဆီးခံရတဲ့အနေအထားမျိုးရှိပါတယ် နှစ်နိုင်ငံလုံးပါလေထိုင်းကောမြန်မာကောကကျွန်တော်တို့ခုလက်ရှိအချိန်မှာရုရှားပါလေရုရှားရဲ့လက်နက်တွေကိုအားကိုးပြီးတော့မှမိကိုပြီးတော့မှနေတဲ့နေထိုင်မျိုးရှိပါတယ်ဒါလည်းကျွန်တော်တို့ဒါနိုင်ငံအနည်းပါလေကျွန်တော်တို့စီရေးအနေထားနဲ့အနေထားရကျွန်တော်တွက်မိတယ်ဒီထိုင်းနေနဲ့ရုရှားတွေမဟုတ်ဘူးတရုတ်နဲ့လည်းသူကဟိုစီရေးမှာဆက်သွယ်တဲ့နေထိုင်မျိုးတွေကျွန်တော်တို့ရှိပါတယ်အဲ့တော့အားလုံးကတော့ဒီမဟာဗျူဟာရပေါ့လေဟိုဆက်ဆံမှုတက်ကိုတွေ့ဆုံမှုတက်ကိုတွားနေတယ်လို့ပဲကျွန်တော်မြင်ပါတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံနေဆက်မှာတော့အရင်ကလိုမဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေလျော့ပါလာပြီးဖြစ်တာကြောင့်ပြဿနာတိတ်မရှိတော့ပေမဲ့ညဉ့်ဉန်းရေးလက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေကြံနေသေးတာကြောင့်ဖိအားပေးဖို့မြန်မာဘက်ကအဆိုပြုနိုင်တယ်လို့လည်းဆရာကာမဏိကသုံးသပ်ပါတယ်
လေစားတချက်ကတော့သူတို့တွေကတိတ်အရင်လိုအရှင်နေပြီတော့မဟုတ်တော့ပါဘူး။ဟာငါအေးဆေးနေပြောတော့ဒီမှာငင်းချမ်းရေးနေပါတယ်ဆိုတော့သူတို့ကတော့ဒီနေစားကိစ္စကြောင့်သွားတဲ့သဘောတည်းတော့ဒီလောက်မရှိတော့ပါဘူး။အဲ့ဒါဒါမှတစ်ဖက်မှာတော့ဟိုဆက်ပြီးတော့ဖြားပေးတဲ့သဘောတည်းတော့ရှိမှာပါဗျာ။တချို့အဖွဲ့အစည်းတွေကလက်မှတ်မထိုးသေးတာဆိုတော့ never ကြံတာပေါ့
။ဘူဂျုံမူကြီးမင်းအောင်လှိုင်ဟာဒီကနေ့မှာထိုင်းကာကွယ်ရေးဦးစီးချုပ်ဘူဂျုံကြီးစွန်မိုက်ခေါတီရာနဲ့ထိုင်းဝန်ကြီးချုပ်ဘူဂျုံကြီးဟောင်းပရာယွတ်ချန်ဦးချာတို့နဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်။အခုလစောစောပိုင်းတုန်းကလည်းမြန်မာရေတပ်ဦးစီးချုပ်ဟာထိုင်းဘင်းရေတပ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်နဲ့ထိုင်းနိုင်ငံကိုအလေပတ်တွားရောက်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။
ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်ပြတ်သားသားကင်ပွဲဖြစ်ရှင်းသွားမယ်တဲ့ဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဘူဒူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်။ဒီနေ့တိုင်းဒေသကြီးတို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြစ်ရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သောတာရှင်တွေကအကြံပေးကြပါတယ်။ကျူးကျော်အရေးအပြည့်အလဲဆုံးဖြစ်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းလည်းဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-232-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်တို့အနေနဲ့စနေညတရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြလူကြတယ်ဆိုလို့ရှိရင် VOA ကိုအချိန်မီဆက်ဆွေးရဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေ။အခုတော့စကိုင်းတိုင်းဘက်ကသတင်းကိုဆက်ပါမယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းကစပယ်တောင်ကျင်းနီတောင်စီမံကိန်းကြောင့်ဒေသခံတွေနစ်နာမှုတွေဟိုလှုပ်ဆောင်ပေးဖို့အတွက်တောင်းဆိုတဲ့ဒေသခံတွေအပေါ်မြမစီးပွားရေးဥပိုင်လီမိတက်ကနေတရေလိုလုပ်ပြီးတော့ဆွဲဆိုထားတဲ့အမှုကိုမကြခင်မှာပြန်ပြီးတော့ရုပ်သိမ်းပေးမှဖြစ်တဲ့အကြောင်းစနေကြီးမျိုးနဲ့တရားသူကြီးကအကြိမ်20မြောက်ယုံကြည်မှပြောဆိုလိုက်ပါတယ်။ဒါဟာအစိုးရတဲ့လက်ထက်မှာအပြောင်းလဲတစ်ခုဖြစ်တယ်လို့ဒေတာကန်တွေကပြောကြပါတယ်။မအေးမှာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံကကုမ္ပဏီဖြစ်တဲ့မြန်မာရန်စီကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့လှုပ်ဆောင်နေတဲ့စပယ်တောင်ကျေးစင်တောင်စီမံကိန်းကြောင့်နစ်နာမှုတွေကိုဖြေရှင်းပေးဖို့တောင်းဆိုခဲ့တဲ့ဒေတာကန်3ဦးကိုပုံမှန်3ခုနဲ့တရားစွဲဆိုထားတာမေလ26ရက်နေ့ဆိုတနည်းပြပြီဖြစ်ပါတယ်အစပိုင်းတုန်းကတော့ဒေသခံ3ဦးနဲ့အတူဒေသခံ50လောက်ကိုတရားစွဲဆိုထားပေမဲ့နောက်ပိုင်းမှာတော့ဥပိုင်ကုမ္ပဏီရဲ့ဥပဒေအကြံပေးကဥဆောင်ပြီးဒေသခံ3ဦးကိုသာပုံမှန်3ခုနဲ့တရားလွတ်လုပ်ပြီးတရားစွဲဆိုခဲ့ပါတယ်မေလ25ရက်နေ့စားလင်းကြီးမြို့နယ်တရားရုံးကြိမ်းမှာတော့အပိသတ်မိန့်ချမယ်လို့ပြောဆိုခဲ့ပေမဲ့အမိန့်မချဖြစ်ပဲမကြခင်ဂျွန်လာတရက်နေ့မှာအမှုကိုပြန်လဲရုပ်သိမ်းပြီးတော့မှဖြစ်ကြောင်းတရားသူကြီးကပြောဆိုလိုက်တယ်ဆိုပြီးတရားဆွဲဆိုခံနိုင်ရတဲ့ကံကောင်းရွာသားဦးတျောင်ဆိုးကပြောပါတယ
်ဆော့လာတဲ့တရက်နေ့မှာရုပ်သိမ်းပြီးမယ်ဆိုပြီးတော့ကျွန်တော်တို့တရားသူကြီးကလည်းပြောလိုက်တယ်ဗျာဒီရုပ်သိမ်းပေါ်တော့သူတို့နေနေဒီရုပ်သိမ်းပေါ်တော့စာပေါ်ထားတယ်ဒီကြမလာသေးလို့ပေါ့အဲပြောမယ်ဆိုတော့ဒါပြီးခဲ့တဲ့အစိုးရနဲ့ကငါတို့လုပ်ရင်ရတယ်ဆိုတော့အချင်းချင်းနဲ့ကျွန်တော်တို့ကတင်းနေကဒီလိုမျိုးမှုတွေနဲ့ကွန်ဆင်နေလို့မြင်တယ်ဗျာအခုဒီလိုမျိုးကျွန်တော်တို့ကိုခုလိုမျိုးမှုရုပ်သိမ်းမှုဖြစ်လာတဲ့အကြောင်းလဲကတော့လူကြီးသတ်တက်လာတဲ့အစိုးရမျိုးအကြောင်းလဲပုံမှာလဲလူကြီးတွေလည်းကျွန်တော်တို့ယူဆတယ်ဗျ
ဒေသခံတွေတောင်းဆိုတဲ့အချက်၄ချက်နဲ့ပတ်သက်လို့မကြာခဏဆိုသလိုကုမ္ပဏီဘက်နဲ့တရားဝင်ဆွေးနွေးမှုတွေရှိခဲ့တာကြောင့်သူတို့ကိုဆွဲဆိုထားတဲ့ပုံမှတ်တွေဟာမတရားတစ်ဖြစ်ဆွဲဆိုထားတဲ့ပုံမှတ်တွေသာဖြစ်တယ်ဆိုပြီးဆက်ပြောပြပါတယ
်ကျွန်တော်တို့တောင်းဆိုတဲ့အချက်ကြီးရှိခဲ့တာပထမတစ်ဒီအရေးကြီးရှိပါတယ်နောက်နှစ်ဒေသခံတွေကလည်းဒီမှာတွေပါမေးရရှိပါတယ်နောက်သုံးကဒီသဘောပတ်ဝန်းကျင်ဖွင့်ပြကြဖို့ရပါတယ် လေးကဖွံ့ဖြိုးလုပ်ငန်းတွေဆက်လုပ်ဆောင်ပေးနေပါတယ်ဗျ။အခုကျွန်တော်တို့တောင်းဆိုတဲ့လေးချက်ကလည်းကျွန်တော်တို့ဒေသတဲ့ဒီကုမ္ပဏီရောက်လာမှဆုံးရှုံးသွားတဲ့အခွင့်အရေးတွေကိုတောင်းဆိုတာဒီပေါ်ရေးတောင်းဆိုတာကလည်းကုမ္ပဏီကမဖြစ်မနေလိုက်နာမယ့်အချက်တွေကိုကျွန်တော်တို့ကနေပြီးတော့တောင်းဆိုရကြ။အဲ့လိုပုံစံမျိုးဒါကကျွန်တော်တို့ကိုဒီလိုမျိုးဆွဲတာကသူတို့အနေနဲ့အမြင်ကရုံလာတယ်လို့မြင်နေတယ်ဗျ
။ဒေသခံတွေအနေနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့စပယ်တောင်ကျင်းစင်တောင်စီမံကိန်းတွေအတွက်လဲပတ်နေတဲ့မိုးကြိုးစာလက်ကျူးရဲ့ access ရုံကဓာတ်ငွေတွေရိုးစိတ်ပေါက်ထွက်မှုတွေ access နဲ့စိုးဝါမှုတွေကြောင့်ကံကောင်းရွာသား900ထက်မနည်းဟာပြီးခဲ့တဲ့လတုန်းကလည်းဆက်ရုံပိတ်ပေးဖို့တောင်းဆိုခဲ့မှုပါတယ်။လက်ရှိမှာလည်း access ရုံရဲ့စိုးကျိုးကိုခံစားနေရဆဲဖြစ်တယ်လို့လည်းဦးတင်အောင်စိုးကပြောပါတယ
်။ကျွန်တော်တို့ရောကလေးကစပယ်တောင်ကျင်းစင်တောင်ပြည်စီမံကိန်းရဲ့ညောက်ဘက်မှာရှိတယ်ဗျ။အရှင်းညောက်ဘက်ပုံစံမျိုးမှာရှိတယ်ဗျ။အဲ့တော့ဒီလိုဆိုရင်ဒီဒီကြည့်တယ်ကဘလို့အစ်စနဘလို့နားလာတယ်ဆိုလို့ကျွန်တော်တို့ဒီတက်ပြီးရမ်းနေဒီအစ်စနနဲ့ဒီစနနဲ့တွန်းလိုက်တယ်ဒီဘက်မှာလေးကားပဲမရှိကြအဲ့အပုံတွေကတကြည့်ချင်းနဲ့ပြီးတော့ရအထက်ကိုမြင်လာတယ်ဆိုတာဒီဘက်ကလေးတဲလဲဆိုကျွန်တော်တို့ကလေးပြင်းတယ်ဆိုတာကျွန်တော်ကဒီဘက်ကလည်းနာနာပြည့်တယ်နောက်ဒီအစ်စငွေရောရောပေါ်နှွန်လာတာကိုရှိတယ်ဗျဟုတ်တယ်ကဒီအစ်စငွေရောနောက်ဆက်တဲ့ဘာယောဂါတွေဖြစ်လာမလဲဆိုတော့နည်းနည်းဒီလိုမျိုးဆိုရင်ဒီလိုရရှိနေတယ်ဗ
ျမေလ25ရက်နေ့မှာတော့ဒေသခံတွေကိုတရားဆွဲဆိုထားတဲ့အမှုတွေကိုအပိသက်အမိန့်ချတော့မယ်ဆိုတာကြောင့်ဒေသခံလူလူတွေလူလူအခြေပြုအဖွဲ့အစည်းတွေတဘာဝပါဝင်ခြင်းထိမ့်သိမ်းလှုပ်ရှားနေတဲ့အဖွဲ့တွေပါဝင်တဲ့အင်အား800ထက်မနည်းဟာစားလင်းကြီးမြို့နယ်တရားရုံးကြီးကအမိန့်ကိုစောင့်ကြည့်နားထောင်ခဲ့ကြပါတယ်။ဒါပေမဲ့မေလ25ရက်နေ့ကအပိသက်အမိန့်ချမှတ်တာမဟုတ်တော့ပဲမကြခင်မှာပဲအမှုကိုပြန်လဲရုပ်သိမ်းပြီးတော့မှဖြစ်တဲ့အကြောင်းကိုသာတရားရုံးဘက်ကပြောဆိုခဲ့ပါတယ်ရှင်။
မအေးမှာပြောပြတော့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဆက်လက်ပြီးတော့တင်ပြပေးခြင်းတဲ့တင်ကတော့ရန်ကုန်တိုင်းဒေသကြီးအတွင်းကျူးကျော်နေထိုင်မှုပြဿနာလုံးဝပပျောက်သွားအောင်ပြပြတသားကိန်းတွေဆောင်ရွက်မယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်အမှန်တကယ်နေစရာမရှိတာကြောင့်ဒုက္ခရောက်နေသူတွေအတွက်အစိုးရအနေနဲ့ဖွံ့ဖြိုးရေးစီမံကိန်းတရဆောင်ရွက်ပေးမှာဖြစ်ပြီးတော့စီးပွားဖြစ်မြေလူကျူးကျော်သူတွေကိုတော့တည်ရဲဥတွေရရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ်တင်စာဆင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးတော့တင်ယူခဲ့တဲ့ BOA တင်တောက်မမမြင်ခိုင်ကအခုလိုတင်ပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းဒေသကြီးအတွင်းမှာအမှန်တကယ်နေစရာမရှိလို့ကျူးကျော်နေထိုင်သူတွေအတွက်ဖွံ့ဖြိုးရေးစီမံကိန်းတည်းရဲ့ဆောင်ရွက်ပေးသွားမှာဖြစ်ပြီးဝိသမလောဘနဲ့မြေယာလှုပ်နေသူတွေကိုတော့ကျူးကျော်လို့မတတ်မပဲထိထိရောက်ရောက်အေးအေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီကနေ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှပြုလုပ်တဲ့ကျူးကျော်ကိစ္စအကိုင်းတွေဖြေရှင်းမှုနဲ့ပတ်သက်တဲ့အစီအစဉ်ရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။တကယ်ကိုဘဝအဆင်မပြေဘူးဆိုရင်နိုင်ငံတော်ကနေထွေးစာနဲ့ဒီလူတွေရဲ့ဘဝကိုညှစ်နေဖို့ကျွန်တော်တို့ကြိုးပမ်းပါဒါပေမဲ့ဒီနေရာမှာအကျိုးစီးပွားတစ်ခုအတွက်ဆိုရင်နောက်ဆုံးလိုက်ပါဒီအချိန်ကျူးကျော်ဖြေရှင်းမှုရဲ့နောက်တစ်ချိန်မှာတော့ကျူးကျော်ပြဿနာငယ်တော့မှမရှိအောင်ကျွန်တော်တို့တိုက်ပွဲပါပါဘာကြောင့်လဲဆိုတော့တင်ကျူးရင်တင်ချက်ချင်းအေးအေးယူဆောင်ရွက်နိုင်တဲ့ဥပဒေနည်းဥပဒေလုံလုံလုံလေးတွေကိုကျွန်တော်တို့ပြန်လည်တတ်မှတ်မှာဖြစ်ပါတယ
်ရန်ကုန်တိုင်းအတွင်းကျူးကျော်နေထိုင်မှုပပျောက်ဖို့အတွက်အစိုးရအနေနဲ့မေလ25ရက်နေ့မတိုင်ခင်အထိကျူးကျော်နေထိုင်သူတွေကို45ရက်အတွင်းလက်ပွေနဲ့မျက်နှာကိုမတန်းတင်စည်းရင်းကောက်ယူပြီးအမှန်တကယ်နေစရာမရှိလို့ကျူးကျော်နေထိုင်သူတွေဟုတ်မဟုတ်ကိုနောက်ကျောင်းရာဇဝင်စစ်ဆေးပြီးမှတပ်သေးကန်ကပ်ပြားထုတ်ပေးပြီးပြန်လည်ထူထောင်ရေးအတွက်အစိုးရကအကူအညီပေးမှာဖြစ်ပါတယ်။အမှန်တကယ်နေစရာမရှိတာကြောင့်ကျူးကျော်နေထိုင်သူတွေအတွက်အင်ယာနဲ့အလုပ်အကိုင်းကိုအစိုးရကတာဝန်ယူဆောင်ရွက်ပေးသွားမှာဖြစ်ပြီးမေလ25ရက်နေ့နောက်ပိုင်းကျူးကျော်နေထိုင်မှုတွေကိုတော့ဒီစဲဥပဒေအရအေးအေးယူသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ
်ဒီလူတွေကိုကျွန်တော်တို့ကစနစ်တကျစည်ရင်းကောက်ခံပြီးဒီလူတွေရဲ့နောက်ကြောင်းကိုကျွန်တော်တို့ခိုက်ပါမယ်အိမ်မဲကလာနေတာလားအီယာဝီတိုင်းကရွှေ့လာတာကျွန်တော်တို့အဲ့ဒီရဲ့ရွာကိုကျွန်တော်တို့လမ်းပြီး information တောင်းပါဒီလူကတကယ်ဟုတ်တယ်ဒီရဲ့ရွာမှာနေပါတယ်သူစင်းရဲတယ်ရွှေ့ပြောင်းသွားတယ်ဒီလိုလုပ်ပြန်သွားတယ်ဆိုရင်သူ့ကိုကျွန်တော်တို့တကယ်ကိုပြန်လဲထူထောင်ပေးနိုင်ဖို့အတွက်ထူထောင်ရေးကံတကောကျွန်တော်တို့ရှုဖြစ်ပါ
ကျူးကျော်ကိစ္စကိုပထမဆုံးအကြိမ်နဲ့နောက်ဆုံးအကြိမ်အဖြစ်ဖြည့်ရှင်းဆောင်ရွက်မှာဖြစ်ပြီးတရားမဝင်ကျူးကျော်မှုတွေကိုထိထိရောက်ရောက်ကင်သွယ်သွားမယ်လို့ရန်ကုန်တိုင်းနေဆက်ရေးရာနယ်လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကပြောပါတယ
်ရန်ကုန်တိုင်းဒေသကြီးအတွင်းမှာလာပြီးတော့မှမင်းမင်းစိတ်ဆန္ဒသူများပေါ်မှာတရားလုပ်ပြီးတော့မှစီးပွားရှာလို့တဲ့စိတ်တွေနဲ့လာရောက်နေတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ရှိပါတယ်ဒါလည်းပဲကျွန်တော်တို့ထိထိရောက်ကျွန်တော်တို့ရေးဆောင်သွားမှာဖြစ်ပါတယ်အငင်းငယ်ရဲ့အငင်းငယ်ရဲ့ဒီပိုင်းဖြစ်ပြီးငင်းငယ်ရဲ့အမြေခံတဲ့အဖွဲ့တွေလည်းပဲကျွန်တော်တို့ပေါ်တော့ပြီးတော့မှဥပဒေနဲ့ညီရေးဆောင်တော့ဖြစ်တဲ့ကြောင့်လည်းနေရာကျတော့လည်းဥမာကြောက်လို့
စီးပွားဖြစ်တရားမဝင်မြေလူကျူးကျော်သူတွေအနေနဲ့တော့အခုကလေးကနောက်ဆုတ်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကသတိပေးလိုက်ပြီးအခြေအနေတွေရှုပ်ထွေးအောင်လုပ်ရင်ပြည်တော်စုအဆင့်ရဲ့အကူအညီရယူပြီးတရားဥပဒေကြောင်းအရကင်တွယ်ဖြေရှင်းသွားမှာဖြစ်ကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောပါတယ
်လိုအပ်တာရင်ပြည်တော်စုအဆင့်ကိုကျွန်တော်တို့အခုနိုင်ငံကိုခိုင်သွားမှာဖြစ်ပါတယ်ပ ပြည်တော်စုကနေအရေးပေါ်ပညာသင်တဲ့ကိစ္စရှိကျွန်တော်တို့စောင့်ရနိုင်ဖို့အတွက်လက်ဆက်လက်ဆက်တဲ့လုပ်မှာဖြစ်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအတွင်းတရားမဝင်ကျူးကျော်နေထိုင်သူစုစုပေါင်းခန့်မှန်းခြေ၄သိန်းကျော်လောက်ရှိနေပြီးရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့စီမံချက်ကိုဘယ်နည်းစတင်ဆောင်ရွက်မလဲဆိုတာတော့တိတိကျကျမသိရသေးပါဘူး။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းကျူးကျော်ရက်ွက်တွေကိုဘူဒိုဇာတွေသုံးပြီးအင်အားသုံးဖယ်ရှားမှုတွေကြောင့်အာဏာပိုင်တွေနဲ့ကျူးကျော်နေထိုင်သူတွေကြားမချေနှက်မှုတွေကသစဉ်ပြဿနာတွေပေါ်ပေါက်ခဲ့ပါတယ်ရှင်
။ဒါကတော့ VOA သတင်းတောက်မမမြင့်ခိုင်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြတ်ခင်ဗျာလူမျိုးပေါင်းစုံနေထိုင်တဲ့အမေရိကန်ပြည်တော်စုမှာမတူကွဲပြားမှုတွေကိုအတိမတ်ပြုအားပေးတဲ့အထိတ်မှတ်အနေနဲ့ Diversity Day ဆိုပြီးတော့ပွဲတစ်ခုကို VOA ရုံးချုပ်ရှိရာအဆောက်အအုံမှာဒီကနေ့ကျင်းပခဲ့ပါတယ်အကြောင်းစုံကိုကိုငင်းချမ်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မေလ25ရက်နေ့မှာမတူကွဲပြားမှုတွေကိုအားပေးတဲ့အနေနဲ့အမေရိကန်ပြည်တော်စု Washington DC မှာရှိတဲ့ VOA American အသံရုံးချုပ်မှာ Diversity Day ကိုကျင်းပနေပါတယ်ခင်ဗျာဒီအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းဌာနကမက်ခင်ဖြူထွေးကိုအခုလိုမေးကြည့်ခဲ့ပါတယ်
။ဟုတ်ကဲ့ဟို VOA မှာလေဒီ Diversity Day ဆိုတာကကျမတို့ဒီမြန်မာဌာနအပါအဝင်ပေါ့နော်ကမ္ဘာတဝန်းမှာရှိတဲ့ဒီနိုင်ငံပေါင်းစုံကလူတွေအလုပ်လုပ်ကြတဲ့နေရာတစ်ခုပါဒီလူမျိုးဘာသာမကွဲခြားကျမတို့ရှိမှာအတန်လွှင့်ဒီအစီအစဉ်ပေါင်းစုံ40ကျော်ရှိတာ哦ဆိုတဲ့အခါကျဒီလိုမတူကွဲပြားတဲ့လူတွေအတူတူပေါင်းစုပြီးတော့ဒီကနေပြီးတော့မှဒီခွန်အားတွေအလုပ်အားတွေလုံနိုင်နေတာဖြစ်တယ်ဒါမတူကွဲပြားမှုဆိုတာဟာအလှတရားတစ်ခုဖြစ်တယ်ဟိုစွမ်းအားတစ်ခုဖြစ်တယ်အင်အားတစ်ခုဖြစ်တယ်ဆိုရဲသဘောမျိုးနဲ့ဒီမတူကွဲပြားမှုတွေကိုပေါင်းစည်းပြီးတော့တွေးခေါ်ကောင်းနေနဲ့ဒီကဘာကြီးကိုပိုကောင်းမှုအောင်လုံနိုင်နေဆိုရဲဒီအယူဆတွေပေါ်မှာအခြေခံပြီးတော့ဒီမတူကွဲပြားမှုတွေအတူတူပေါင်းစည်းလုပ်ကန့်ခြင်းကိုအားပေးတဲ့အနေနဲ့ကျမတို့ဒီ VOA မြန်မာ VOA ဒီဌာနချုပ်မှာပေါ့နော်နှစ်စဉ်နှစ်တိုင်းဒီမတူကွဲပြားမှုပေါ်အထက်အထိမ့်မဲ့ပြုတဲ့အခမ်းအနားကိုဒီ Diversity Day ကိုနှစ်တိုင်းလုပ်တာပါဒီထဲမှာမှကျမတို့ဗမာဌာနကလည်းနှစ်စဉ်ပါဝင်ဆင်နွှဲတာပေါ့
ဒီပွဲမှာပါဝင်ခဲ့တဲ့ VOA မြန်မာပိုင်းဌာနကကိုရဲကောင်ကိုလည်းဘာရီလှုပ်ဖြစ်ခဲ့တယ်လဲဆိုတာမေးခဲ့ပါတယ
်ဒီနေ့မှာတော့ကျွန်တော်တို့ဒီ VOA မြန်မာပိုင်းကမြန်မာနဲ့တခြားမြန်မာတိုင်းရင်းသားတွေဖြစ်တဲ့ကျွန်တော်ကမြန်မာဝစ်စုံပေါ့နော်မတ်ကင်ဖြူတွေကလည်းမြန်မာဝစ်စုံအဲနောက်မတ်ဟယ်လင်ကကချင်ဝစ်စုံမတ်နန်းလောင်ကရှမ်းဝစ်စုံမတ်ရှောက်ပေါင်ကဒီကရင်ဝစ်စုံနေနဲ့ပေါင်းမြန်မာနှစ်တကူကချင်ပေါ့နော်မမကိုရင်ကလည်းချင်းနဲ့ကျွန်တော်တို့ပါဝင်နေဆက်ကပြန်มาဖြစ်ပါတယ်ခင်ဗျာ
အတားသဘင်ဒီပွဲမြူးမြူးကြွားကြွားစီတို့နဲ့ညမစဲနေဦးတကူလားလောကကြီးမှာပျော်ရဲ့ဗျအတား
ပွဲမြမာကတင်ဆက်မှုအပြီးမှာတော့အတန်လွင့်ဌာနတွေအတွက်အုပ်ချုပ်ရေးဆိုင်ရာဘုတ်အဖွဲ့ဒီပညာဌာနမှူးအန်ဒရီမန်ဒစ်ကခုလိုမှတ်ချက်ပေးပြောကြားခဲ့ပါတယ
် You know we must never forget that behind every repressive regime
ဖိနေတဲ့အစိုးရတွေကြောင့်ကျွန်တော်တို့သတင်းဌာနတွေလိုအပ်တယ်လို့အဲ့ဒီအစိုးရတွေရဲ့လက်အောက်မှာအရန်ချစ်စရာကောင်းတဲ့ပြည်သူတွေသူတို့ရဲ့ယဉ်ကျေးမှုတွေရှိနေတယ်ဆိုတာကိုမမေ့သင့်ပါဘူး။ဒါကြောင့်သူတို့ထိုက်တနံအသိမှတ်ပြုဖို့လိုသလိုဒီနေ့မှာတော့သူတို့အနေနဲ့သတင်းလက်လက်ခွင့်တွေရလာတဲ့အခါမှာသူတို့စွမ်းရှိသလောက်လှုပ်ဆောင်ခွင့်ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
တခြားဌာနတွေကလည်းသူတို့ရဲ့ယဉ်ကျေးမှုအမှုပညာနဲ့လက်မှုပစ္စည်းတွေကိုခင်းကျင်းပြသခဲ့ပါတယ်။မတူကွဲပြားမှုတွေကိုမြင်တွေ့နိုင်မဲ့ fashion show အဝတ်အစားစင်ရင်မှုပြပွဲကိုလည်းပြုလုပ်ခဲ့ပါတယ်။ VOA American အသံဟာဘာသာစကား45မျိုးနဲ့တစ်ကမ္ဘာလုံးကိုအသံထွင့်နေတာဖြစ်ပြီးတော့နေ့စဉ်ရေဒီယိုအစီအစဉ်တွေအပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒါတော့ကိုလွင်ငင်းရန်ကျော်တရင်ပြပုထွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့ကြာတာပရင်းနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဒီအစိုးရအစ်တက်လာပြီးတဲ့နောက်ပိုင်းပေါ့နော်အားရလောက်တဲ့ဒီအပြောင်းအလဲတွေတိုးတက်မှုတွေတော့မတွေ့ရသေးဘူးပြဒီလက်ရှိကျွန်တော်တို့နေတဲ့ဖက်ကန်အနေထားနဲ့ဆိုပေါ့နော်အထူးသဖြင့်ကျွန်တ
ော်ဒါကတော့မပြေသေးတဲ့ကြောက်စင်းကျိန်စားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ဆွေးနွေးထားတဲ့ဥကျော်ဆန်းတာရဲ့အပတ်စဉ်မြမအရေးတုံးသက်ချက်ကိုပြန်လည်တင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြစ်ဒေါခင်မျိုးသက်ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
Sanction list sends mixed signal to Myanmar American and Myanmar ကိုပိတ်ဆို့ဒဏ်ခတ်ထားမှုရှော့ချပေးတဲ့ဟာရောထွေးနေတဲ့အချက်ပြတဲ့သဘောဖြစ်နေတဲ့အကြောင်းတရုတ်အစိုးရအပေါ် The Global Times စာဆောင်ကရေးပါတယ် American ကမြန်မာနိုင်ငံမှာတမိုင်းတွင်မဲ့နိုင်ငံရေးပြုပင်ပြောင်းလဲမှုတွေလုပ်တာကြောင့်ပိတ်ဆို့ထားမှုတွေရှော့ချတယ်ဆိုပေမဲ့ဒါဟာအမေရိကန်မြန်မာနှစ်နိုင်ငံကုန်သွယ်ရေးတိုးမြှင့်မှုတွေပါပါနေတယ်လို့ဆိုပါတယ်အမေရိကန်တို့အနေနဲ့မြန်မာပေါ်အရေးယူရတဲ့ပတ်သက်ပြီးတိတိကျကျမဆုံးဖြတ်နိုင်တဲ့ပုံတွေ့ရပါတယ်တဲ့နှစ်ရှည်လများချထားတဲ့ပိတ်ဆို့မှုဖဲပေးရမှာ NLD အစိုးရစီးပွားရေးတက်လာစီဖို့ကူညီခြင်းပေမဲ့အခုထိမြန်မာစီးပွားရေးကိုကြိုးကင်နေဆဲဖြစ်တဲ့စစ်တပ်ကလည်းပြောင်းလဲဖို့အတွက်ဖိအားပေးချင်နေတာတွေ့ရတယ်လို့ဆိုပါတယ် NLD အစိုးရကဒဏ်ခတ်မှုအလုံးကိုပယ်ဖျက်စေခြင်းပေမဲ့တနင်္ဂနွေလုံးတိုင်းတာနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အထူးသဖြင့်လူခွင့်ဆိုင်ရာမှာတိုးလို့ဖို့အမေရိကန်ကပြောရင်မြန်မာပြုပြင်ပြောင်းလဲကိုသူ့လိုသလိုပုံသွင်းကျင်နေတယ်လို့လည်းဝေဖန်ပါတယ်။ဒါပေမဲ့ NLD နဲ့ American အကြိုက်လိုက်မဲ့ပုံမတွေ့ရသလိုစစ်တူရင်ခွက်ပေါ်ကနေရုပ်ကလေးလိုအသုံးတော်ခံဖို့လည်းမမြင်ဘူးလို့ဆိုပါတယ်။တက်တက်လာတဲ့ NLD အစိုးရအဖွဲ့ရဲ့အုတ်ချုပ်မှုမကျွမ်းသေးတာနဲ့ American ကလည်းသူ့တွက်ကိန်းနဲ့သူရှိနေတာမို့အမေရိကန်မြန်မာဆက်ဆံရေးဟာရှေ့လျှောက်ချောမွေ့ဖို့မမြင်ဘူးလို့ဝေဖန်ထားပါတယ်။မြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေရဲ့ဆက်ပြီးရုန်းကန်နေရတဲ့အနေအထားတွေကိုသိစေတဲ့အစီရင်ခံစမ်းတဲ့ပတ်သက်တဲ့သတင်းဆောင်မကိုတော့မေလ25ရက်နေ့ထုတ် The Airwadi စာဆောင်မှာဆောင်းမရှင်တင်သက်ပိုင်းကရေးပါတယ်။အသက်50အရွယ်နိုင်ငံရေးအကျဉ်းသူဟောင်းတယောက်အနေနဲ့ထောင်ကလွတ်လာတာ9နှစ်ထဲရောက်လာတဲ့တိုင်အောင်မိသားစုတွေကတယောက်ယောက်ကကြောင်ကိုငေါက်နေတောင်လန့်ရလာကိုကိုထောင်ထဲဝင်စေခြင်းနေတယ်လို့ထင်မိတာလိုမျိုးစိတ်လုံးကျုံမှုမရှိဘဲထောင်ကထွက်လာပြီးမှဘဝကိုအစကပြန်ပြီးစနေရတဲ့အကြောင်းနဲ့အစချေထားပါတယ်။နိုင်ငံရေးကျင်းသားဟောင်းထောင်ချော်ချုပ်ကိုမင်းမြတ်မှတ်တမ်းတင်ထားတာကိုနိုင်ငံရေးကျင်းသားများကူညီကယ်ဆယ်ရေးအဖွဲ့မြန်မာနိုင်ငံကနေထုတ်ဝေခဲ့တာပါ။မြန်မာနိုင်ငံမှာ1962ခုနှစ်ကစပြီးနိုင်ငံရေးကျင်းသားပေါင်း9000ကနေ10000အထိရှိခဲ့ပါတယ်။စစ်ကြောရေးမှရောထောင်တွင်းမှပါလူခွင့်ရေးချုပ်ဖောက်မှုမျိုးစုံခံစားရတာမို့ပြန်လွတ်လာတဲ့တိုင်အောင်မိသားစုမိတ်ဆွေအတိုင်းဝိုင်းတွေနဲ့ဆက်ဆံရမှာအရင်ကနဲ့မတူတော့တဲ့အပြင်အဆင့်ပြက်ခံလို့ခံစားခဲ့ရတယ်လို့ဆိုပါတယ်ဒီအစီရင်ခံစားကဒီနိုင်ငံကျင်းသားဟောင်းနဲ့အကျဉ်းသားဘွားကိုဘယ်လိုကြောဖြတ်ခဲ့တယ်ဆိုတာကိုပြသခဲ့ပြီးဒါဟာလက်စားချေဖို့မဟုတ်တလို့စစ်အုပ်ချုပ်မှုအောက်ကမျှတမှုရှိတဲ့တရားရေးစနစ်ကိုထောက်ပြတာပါတဲ့ဒါအပြင်နိုင်ငံကျင်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလွှတ်ပေးဖို့နိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးနိုင်ငံတကာသတ်မှတ်ချက်အတိုင်းသတ်မှတ်ဖို့ပါဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့တိုးတက်လာနေတဲ့စီးပွားရေးအတွက်အနှောက်အယှက်ဖြစ်စေတဲ့ရေပြတနာ Water Wars Put a Damper on Myanmar's Surging Economy ဆောင်းပါးကိုတော့ကုလသမဂ္ဂသတင်းဌာန IPS မှာဗိုလ်တပူးနေကဆောင်းမရှင် Kitty Step ကရေးပါတယ်မြန်မာနိုင်ငံလေပိုင်းပူပိုင်း6တွေဒေသမှာနေထိုင်သူက10သန်းလောက်ရှိပြီးနိုင်ငံရဲ့73ရာခိုင်နှုန်းလောက်မှာရေရှားတဲ့ပြဿနာနဲ့ကြုံနေရပါတယ်ရေတင်ရစတာကိုစနစ်တကျ3ဆွဲရေးဟာတိတ်ကိုအရေးကြီးပြီးအခုကုလသမဂ္ဂရဲ့အချက်လက်တွေအရဆိုရင်နိုင်ငံတွင်းရေတင်ရန်စတာအရင်းမြစ်အလားလာတွေက9ရာခိုင်နှုန်းလောက်ပဲအသုံးချနေတာတွေ့ရတယ်လို့ဆိုပါတယ်။ဆီယနာရှင်လက်အောက်နှစ်ပေါင်း90ကျော်နေလာရတဲ့နိုင်ငံအတွက်ကဘာနဲ့အမိလိုက်ဖို့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အတူတိုးလာနေတဲ့မြို့ပြချက်ထွင်မှုတွေအတွက် လိုအပ်ချက်တွေကတိတ်ကိုကြီးမားလာနေတာမို့အစိုးရတဲ့အနေနဲ့နိုင်ငံစီးပွားရေးအရှိန်ဟုန်နဲ့တိုးတက်လာစေရတဲ့အဖြေရှာဖို့အရေးမှာဒီရေးပြဿနာအပါအဝင်ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်လို့ရေးသားထားပါတယ်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဒေါခင်မျိုးသက်ကတင်ဆက်ပေးခဲ့တာပါအခုတော့မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်းကတင်ဆက်ပေးပါတော့မယ်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဂိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါ။ကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပိုင်ဖြစ်တဲ့တိတ်ကိုချုံမိနဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပြရမယ်လူတွေအပမ်းမကြည့်ပဲလိုလေလေးနဲ့လုတ်ပြီးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီနေ့တော့လိုလိုချင်ချင်နဲ့လုတ်ပြတာလုတ်ပြရမှာအပမ်းမကြည့်တာတိတ်ကိုလွှဲတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီအခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပြရမယ်လူတွေအပမ်းမကြည့်ပဲလိုလေလေးနဲ့လုတ်ပြီးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီရင်တစ်ချက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာပြည်သုံးသက်ချက်စီစဉ်ကိုတင်ဆက်ပေးပါတော့မယ်ကချင်ပြည်နယ်ကြောက်စိမ့်တွင်းတွင်မှမြေစာပုံပြိုလို့လူတွေတိတ်ဆုံးကြရပြန်ပါပြီ။နိုင်ငံပိုင်တည်ရန်စာတရိုးဖိတ်ဆုံးရှုံးမှုကြီးကိုအစိုးရတကမပိတ်ပင်မတားဆီးနိုင်သေးတဲ့အပြင်လူတွေအစုလိုက်ပြုံလိုက်မကြာခဏတိတ်ဆုံးနေရတာတွေကိုဒီတိုင်းလက်ပိုက်ကြည့်နေရတော့မလားဆိုတာကိုအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးခမောင်မြင့်နဲ့ဒေသခံသတင်းတော့ဦးစော်မိုးထက်တို့နဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်။
အခုဖတ်တာမှာလူတွေသိကြပြန်ပြီပေါ့ခင်ဗျာပြည်သူလူထုရွေးကောက်တင်မြောက်တဲ့အစိုးရတက်လာပြီဆိုတော့အစအစအရာအဆင်ပြေလိမ့်မယ်လို့မျှော်လင့်ခဲ့ရပါတယ်လူတိုင်းဟာပြဿနာဟာလုံးဝအုပ်စုံချက်ချင်းပြပြသွားခြင်းမရှိရင်တောင်မှအခြေအနေတိုးတက်ကောင်းမွန်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တော့လူတိုင်းမှာရှိခဲ့ကြပါတယ်အခုဖတ်ကန်းအခြေအနေနဲ့ပတ်သက်ပြီးတော့ဘာတိုးတက်မှုတစုံတရာမြင်ခဲ့ရပါလဲခင်ဗျာသတင်းသမားဖြစ်တဲ့ကိုဇော်မျိုးထက်အစပြောပါခင်ဗျာ
ဒီအစိုးရအသေးကျန်လာပြီးတဲ့နောက်ပိုင်းပေါ့နော်ဒီအားရလောက်တဲ့ဒီအပြောင်းအလဲတွေတိုးတက်မှုတွေတော့ဟိုကျွန်တော်တို့မတွေ့ရသေးဘူးပြဒီလက်ရှိကျွန်တော်တို့နေတဲ့ဖကန့်အနေထားနဲ့ဆိုပေါ့နော်အဲအထူးသဖြင့်ကျွန်တော်တို့ပြောချင်တာတရားဥပဒေစိုးမိုးမှုမရှိဘူးဒီကြောက်သိန်းတူပေါ်တဲ့ကုမ္ပဏီတွေရဲ့ဒီတရားဥပဒေလိုက်နာမှုကလုံးဝအားနည်းတယ်ဗျပုံလင်းမြင်သာမှုတွေမရှိဘူးဒီ anti-aggression နိုင်အောင်ဒီအုပ်ချုပ်ရေးဘိုင်းတွေဒီဆိုင်ရာဒီဝန်ကြီးဌာနဘိုင်းတွေကစီမံကိုကဲတာမျိုးတွေလည်းမရှိဘူးဆိုတော့ဟိုတော်တော်လေးစိတ်မကောင်းကြပါဗျာဟုတ
်ဟုတ်ကဲ့အမျိုးသားလွတ်တော်ကိုလည်းဥက္ကင်မောင်မြင့်ခင်ဗျာဥက္ကင်မောင်မြင့်တို့တက်လာပြီးရဲ့နောက်ပိုင်းမှာပါဗျာတကယ်တော့ပြည်သူတွေဟာဒီအခြေအနေတွေတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်အခြေအနေတိုးတက်မှုတစုံတရာတွေ့ရပါလားခင်ဗျာတိုးတက်လာတာ
တိုးတက်လာအောင်ကျွန်တော်တို့ကတော့ကြိုးစားနေပါတယ်ကျွန်တော်ကတရားစတဲ့တဘာပေါ်ဝင်နေမှာလဲပါတဲ့အတွက်ကျွန်တော်အများဆုံးကြိုးစားနေပါတယ်ကြိုးမယ်ဆိုလို့ရှိရင်ဖက်ကမှာကတရားဥပဒေစိုးမိုးမှုကိုတတ်တို့ဒီအမစကားကခုနှစ်တို့ဒီရဲတရဲလုံထိတ်တရဲနေရင်တော့ရှိတာအဲ့ဒါလုံးကျွန်တော်တို့ကလုပ်ရမယ်အစားတို့ကဘယ်လိုနေရာများဘာကြောင့်များဘယ်လိုဖြစ်နေလဲဆိုတာကျွန်တော်မသိဘူးကျွန်တော်ကဒီဥပဒေနဲ့ဤဥပဒေကိုရေးဆွဲဖို့ကျွန်တော်တတော်မှာအချိန်နဲ့စူးစမ်းနေပါတယ
်ဥပဒေရေးဆွဲဆိုတော့အချိန်နဲ့ယူရအောင်မယ်လောလောဆယ်မှာဖြစ်နေတဲ့ကိစ္စတွေသိနေကြတာနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမောမလုပ်နိုင်ဘူးလားခင်ဗျာဒီအစိုးရတက်လာပြီးကြတဲ့မတက်လာခင်ကြတဲ့ကလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ကတရားဥပဒေစိုးမောရာသိအရေးကြီးတယ်ဒါကိုအဓိကလုပ်မယ်ဆိုတာပြောနေတာအခုထိ တရားဥပဒေစိုးမိုးရေးတိုးတက်မလာတာဘာကြောင့်လို့ထင်ပြီးပါလဲကိုစုံမျိုးထက
်ကျွန်တော်ဥပမာလေးတစ်ခုနဲ့ပြောချင်တယ်ဗျာကျွန်တော်တို့ဒီကားအကောင်သားကြီးကစည်းဝယ်ပေးထားလဲမောင်းတက်တဲ့လူတက်မောင်းမှာအဲဂယုဒဇိုင်းတဲ့မောင်းမှာဒါတိုက်ခိုက်မှုဆိုတာမျိုးမဖြစ်ဘူးဗျာအဲနောက်ပြီးတော့ဟိုချိုးချိုးတွေမဖြစ်လာနိုင်တော့ပေါ့အခုလက်ဒီတိုင်းမှာ energy အစိုးရကမဲအပြတ်တတ်နိုင်ပြီးတော့အစိုးရတရားဖြစ်လာတယ်ဆိုပေမဲ့အဲခုနပြောသလိုသူတို့ဥပဒေပဲပြုတ်လေဥပဒေကအကောင်းဆုံးနေပြုတ်လေမှန်တယ်ဒါပေမဲ့အဲ့ဒီဥပဒေတွေကိုတကယ်လိုက်နာဆောင်ရွက်ရမယ့်အကနံပါတ်1အချက်ကြီးတယ်ပေါ့နော်ပြည်ရေးလက်အောက်ခံမှာရှိတဲ့အဖွဲ့အစည်းထွေအုပ်လိုဟာမျိုးပေါ့နော်အစသာအများကြီးပေါ့နော်အဲ့လိုအဖွဲ့အစည်းတွေကကျွန်တော်ဖားကတ်မှာတကယ်လိုက်ပြီးလုပ်တာမရှိဘူးလောင်းကစားမူရစီဝါပေါ့နော်အစသာအကုန်လုံးတစ်ခုမှကျွန်တော်တို့စိုးကုန်မှုမရှိသေးဘူးကြားရည်လက်ရှိလည်းမရှိသေးဘူးနောက်လည်းရှိမယ့်အလားအလာမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်ဗျဖားကတ်အနေထားကတော့
ဒီလိုအခြေအနေဆိုးနေတာနဲ့ပတ်သက်ပြီးတော့ဥပဒေပြုအဖွဲ့အစည်းဆိုတဲ့လွှတ်တော်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်လွှတ်တော်နှစ်အလုံးဆိုပါတော့ဒီမှာအာဏာပိုင်အဖွဲ့အစည်းပါပဲနိုင်ငံတော်မှာအဆင့်မြင့်ဆုံးအာဏာပိုင်အဖွဲ့အစည်းကလွှတ်တော်ပါတကယ်တော့ဒီမိုကရေစီစနစ်အရပြောမယ်ဆိုရင်ဆိုတော့ဥက္ကင်မောင်မြင့်တို့ပြည်သူ့ကိုယ်စားလှယ်အနေနဲ့ဥပဒေပြုဂျုံကလွဲလို့ဒီဥပဒေကိုအကောင့်ထဲမဖော်တဲ့ကိစ္စတော့ထိတိကျကျတော့လက်ညှိုးထိုးပြီးမပြောနိုင်ဘူးလားခင်ဗျာဘာဖြစ်လို့လက်တွေ့အကောင့်ထဲမဖော်နိုင်ဘူးလဲဆိုတာ
ကျူစားလည်းပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့အလုံးဒီမှာတော့ပူပေါင်းလုပ်ရမှာပေါ့ဗျာခဏညကိုစုံမျိုးထက်ပြောလို့ပေါ့ဗျာဒီအုပ်ချုပ်ရေးပိုင်းကပြည်ထရေးလို့နောက်ပြီးတော့အဓိကတော့တက်မလို့ပေါ့ဗျာအမမဆိုလို့ရှိရင်တို့နိုင်ငံကောင်းမှုကတော့ဘုကျော်စံတီတောင်ခဲ့တဲ့တက်မလို့ပဲဗျာဘုကျော်စံသမီးလက်ထက်မှာတော့အလုံးပူပေါင်းရမှာလို့ရတော့ပူပေါင်းမယ်လို့ကျွန်တော်မြင်တယ်ကလာကလာလုပ်နေမယ်ဆိုတော့ကျွန်တော်တိုင်းပြည်ကြီးကဒီထက်မကစင်ရွတ်နေအောင်ပါပဲအဓိကကျွန်တော်တိုင်းပြည်ပြည်သားတွေဒုက္ခရောက်မှာပေါ့ဗျာအဲ့ဒီအချိန်မျိုးဆိုတော့အလုံးပူပေါင်းရမှာလုပ်မယ်ဆိုတော့ပြည်ပြည်သားတွေအတွက်လည်းဝမ်းပန်းတရာနဲ့အကုန်လုံးကကျင့်ကြံတဲ့နိုင်ငံကြီးဖြစ်မယ်လို့ပဲကျွန်တော်မျှော်လင့်ပါတယ
်ဆိုတော့အခုအခါမှာတက်မတော်ကပူပေါင်းဆောင်ရွက်မှုမရှိဘူးဆိုတဲ့သဘောလားခင်ဗျာထိပ်ပိုင်းကမပူပေါင်းတာလားဒေသခံတပ်တွေကမပူပေါင်းတာလားသူတို့ရဲ့ခွင်လန်းတွေအတွက်ဒါဟာတမင်တကာလေးလူစုပြီးရောက်ဖွင့်ထားရသလားဆိုတာလဲ sensitive ဖြစ်ဖို့လိုတယ်ထင်ပါတယ်ကိုစုံမှုထက်ပဲလို့မြင်ပါလိုက်ခင်ဗျာ
အဓိကကတော့ဒီတက်ရဲ့သဘောတရားကတော့ဒီထိပ်ပိုင်းကနေမှအောက်ကိုဆင်းတာပေါ့ဗျာသူတို့ဒီအမေအာနာဒီ command အနေနဲ့တွားတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဖားကမှာဘလို့အခြေဖြစ်ဖြစ်နေတော့ဆိုတော့ဒီကုမ္ပဏီတွေမှာကြတော့တက်မလို့ကရင်တက်စုတွေကကုမ္ပဏီအတွင်းမှာလုံခြုံရေးတွေယူပေးတာမျိုးတွေရှိတယ်ပေါ့ဗျာနော်အထူးဖြင့်ဒီကြောက်စိတ်လုတ်ွက်တွေထဲမှာကျွန်တော်တို့ရီမစေးတွေဝင်ရှာလို့ရှိရင်ထားနေရှိတယ်ရိုက်တယ်နှက်တယ်ပါတယ်ပစ္စည်းတွေတိမ့်နေပေါ့ဗျာအဲ့တော့ကျွန်တော်တို့ဖြစ်သိကျင်တာကအခုဆိုလို့ရှိရင်23ရက်နေ့ကဒါယာယီမှုမန္တန္တာလိုင်းပြစ်တက်ခံရတယ်ဟာလာဒါဆိုဒါလက်နက်နဲ့ပြစ်တက်သွားတဲ့ကိစ္စပဲအဲ့တော့ဟိုဒီဟာဒီကျွန်တော်တို့ဖားကတ်မှာဆိုလို့ချင်းအထူးသဖြင့်ဟိုပြောမယ်ဆိုလို့ချင်းဟိုစစ်တေးနေမြေပဲပြောရမလားမသိဘူးပေါ့နော်အဲ့တော့ဒီလိုတက်တည်အများကြီးရှိနေတဲ့အချိန်မှာဒီအစိုးရရဲ့ဝန်ထမ်းတယောက်ကဒီလိုမျိုးပြစ်တက်သွားခံရတဲ့ကိစ္စတွေပေါ့နော်အဲ့တော့ဒါမျိုးကိစ္စတွေမှာကြီးလိုက်တာနဲ့ပြည်သူလူထုရဲ့အသက်အိုးရေလုံခြုံမှုရှိလားမရှိလားဆိုတာကအများစဉ်းစားလို့ရတယ်တွေးစရာကိစ္စတစ်ခုပေါ့အဲ့ဒီအတွက်ဒီတက်ကတရားဥပဒေစိုးမိုးမှုအပိုင်းတွေမှာစစ်စီရေးနေမြေမှုပူပေါင်းပါဘူးမရှိဘူးဆိုလို့ချင်းပြည်ထဲရေးလိုဟာမျိုးကဘာဖြစ်လို့ဒီကိစ္စတွေကိုမဆောင်ရွက်တာလဲကျွန်တော်တို့မိဘထုတ်เสียဖြစ်လာပြီပေါ့နော
်အဲ့ဒီမိဘမျိုးကိုလွှတ်တော်မှာမမိဘူးလားခင်ဗျာဥက္ကမောင်မြင
့်အဲကျွန်တော်လည်းဒီမှာတော့အလုံးမေးကြတာပါပဲတက်နဲ့ဆိုင်နဲ့လည်းအကုန်လုံးမေးကြတာပါပဲဒီမှာလည်းအကောင်းဆုံးဖြစ်အောင်တော့ကျွန်တော်ပူပေါင်းဆောင်ရွက်ဖို့တော့ကျွန်တော်လုပ်နေပါတယ်ဒါပေမဲ့ခက်တာဗျာအကုန်လုံးကအချိန်လေးဆောင်းဆောင်ပြီးမှလုပ်နေရတဲ့အချိန်ကျတော့ဖြစ်တဲ့ဥစ္စာကတိတ်မှညာဆန်နေပြီးတော့ကျွန်တော်ဥတွေပြုတာနေနေတဲ့အတွက်အဲ့ဒါလည်းအမောင်ပဲဗျာအဲ့ဒါလည်းပြောမယ်ဆိုကျွန်တော်တော်တော်ပဲဥစ္စာနည်းနည်းလိုအပ်တာပေါ့ဗျာ
ဥပဒေပြုမှဖြစ်မှလားအဲ့ဒါမျိုးကိစ္စကြတော့ဒါကိုထချင်းစုံစမ်းရေးကော်မရှင်လုပ်ပြီးဘယ်လိုလုပ်ပေးပါပါညာလို့လွှတ်တော်ကပြောခွင့်မရှိဘူးလားခင်ဗျာတက်ကု
န်ရှိပါလေဒါလည်းကျွန်တော်တို့လည်းစူးစမ်းဝင်နေပါတယ်ဘာကြောင့်လဲဆိုဒီမှာလည်းခက်ခဲပေါင်းမြောက်များစွာဖြစ်နေတဲ့အချိန်ကျတော့အဲ့ဒါပြောမယ်ဆိုလို့ရှိရင်ဘယ်ဟာဦးစားပေးရမှမသိဘူးအကုန်လုံးကကျွန်တော်ကအရှုပ်ထုတ်ကြီးကကျွန်တော်တို့ဘက်မှခြံခဲ့တယ်ဆိုတော့အဲ့ရှုပ်ထုတ်ကြီးကိုရှင်းနေရတာပေါ့ဗျာ
ဟုတ်ကဲ့ဒါပေမဲ့အခုလောလောဆယ်မှာတော့လူတွေစီနေရတဲ့ကိစ္စလေဒီကိစ္စကတော့ဥစားပြီးဖြစ်တဲ့နယ်ပေါ့မဟုတ်ဘူးလား
ဟုတ်ကဲ့ပါဖြစ်တဲ့ပါတယ်ပြုတာကျွန်တော်ကဒီမှာဖြစ်နေတယ်ပြကျွန်တော်တို့ပြနေ
ပါပြောပါဦး
ခမောင်မျိုးတို့ဒီအပြုတာလို့တော့ပြည်သူတို့တော့အစားအသောက်အလုံးများတာတော့မှန်တယ်ကျွန်တော်တို့ကဟိုပထမဥစားပေးရမယ့်အလုံးဆိုတာကကျွန်တော်တို့ဟိုအချံပြုတ်နေတာပေါ့နော်ဖားကမှာဆိုလို့ရှိရင်လူတွေတေးလိုက်ပြီဆိုလို့ရှိရင်အစုကအပြုံလိုက်တေးတယ်ပေါ့နော်အဲ့တော့လူတွေဆောင်းမှုတွေအများမြင့်တက်နေတယ်အဒီမြင့်တက်နေတာနဲ့ပတ်သက်ပြီးတော့အဓိကကတော့ဒီကြောက်စိမ့်2ဖို့ရရန်တရားတွေနဲ့လုတ်တဲ့ကိစ္စမှာဥပဒေနဲ့မညီညွတ်ဘူးကျွန်တော်တို့လက်သိနေတာပဲဥက္ကမောင်မျိုးတို့ကိုယ်တိုင်လည်းကွင်းစစ်စစ်ကြည့်တဲ့အမြင်အဖြစ်လဲအထားရမညီညွတ်နိုင်ဘူးညီညွတ်နိုင်မှုဆိုတော့ဒီလိုကုမ္ပဏီမျိုးတွေကိုကျွန်တော်တို့တရားဥပဒေနဲ့အညီ2ဖို့ဆရာတရားတဧကဆိုဘယ်လောက်တူရမယ်ဘယ်လောက်လုံးရမယ်ဆိုတဲ့ဟာမျိုးတွေကို ဟိုတက်တက်မမထိန်းကုန်မဲ့အဖွဲ့အစည်းတစ်ခုအရင်ဥစားဖွဲ့ပြီးတော့မှဒီကုမ္ပဏီတွေကလုံဆောင်ချက်နဲ့ပတ်သက်ပြီးတော့ငွေကြေးစည်းစမှုတွေအစားကြောက်စင်းသူ့ဘောရရှိတာတွေကိုနိုင်ငံတော်နဲ့ဘယ်လိုအလားဘယ်လိုအဖွဲ့အစည်းတွေနဲ့ဘယ်လိုချိတ်ဆက်ပြီးတော့ဘယ်လိုနိုင်ငံတော်အပ်တယ်ဆိုတဲ့ဟာမျိုးတွေအစားကျွန်တော်တို့ဒီ NLD ပါတီအနေနဲ့အဲထုတ်ကန်နာဖို့အရင်လုပ်မယ်ဆိုလို့ရှိရင်ဖားကန်ရဲ့လက်ရှိအနေထားဟာ
အဲ့ဒါကျွန်တော်တို့လုပ်နေပါတယ်အကုန်လုံးကျွန်တော်တို့တိုင်ပင်ဆွေးနွေးနေပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ဒီစစ်တေးမှာလုပ်နေတယ်ခက်တာကျွန်တော်တို့တော်တော်မှလည်းမေးခွန်းမေးပြီးပြီကျွန်တော်စီမှာလည်းဘယ်လိုခေါ်မလဲဆိုတော့အော်ဟိုနေ့လုပ်မယ်ဒီနေ့လုပ်မယ်တချို့ဟာကျန်တဲ့ကော်မတီအဲကျွန်တော်တိုင်ရစားတဲ့ဘဝဉင်ကော်မတီလည်းနည်းနည်းနည်းနည်းတချို့ရွှေဆိုင်နေတာလေးတွေရှိနေတယ်ကျွန်တော်တို့ဒါကိုအများဆုံးတော့ဖျောက်ကျွန်တော်လုပ်နေပါတယ်ပြောမယ်ဆိုလို့ရှိရင်ယူဆိုင်ကြီးကအကုန်လုံးကျွန်တော်ဖက်ကကြီးမှာကဘာပြည့်စုံဖြစ်နေတယ်ကျွန်တော်လည်းဒီမှာတော့ပြောနေတာပဲအားလုံးအရှင်ပြည်လာမယ်လို့တင်တာပဲလောလောဆယ်ကတော့သူတို့ကလည်းဒီဒုံကျုံကြီးအကြောင်းပြပြီးတော့မှကျွန်တော်တို့ကိုသွားရလာတဲ့နေရာမှာလည်းတက်ကတ်နေပြီးတော့မှဘယ်လိုခေါ်မလဲဆိုတော့ဝင်းကြီးသွားရတော့မှဒုံကျုံကြီးအပြေးနိုင်ဘူးဆိုပြန်ခဲ့ရတော့ကျွန်တော်အဲ့ဒီအချက်ကိုစဉ်းစားနေတယ်အဲ့ဒီပြောမယ်ဆိုလို့ရှိရင်ဒီဥစ္စာတွေကတော့ဒုံကျုံကြီးပြုတ်သွားပြီးမှကျွန်တော်ချက်ချင်းတော်ဘူးပေါ့ပါလ
ေဟုတ်ကဲ့ဆိုတော့တကယ်ပဲလုံလုံရေးအချိန်ဖိတ်ဆိုးနေလားတက်ကတော့မှလုံလုံရေးမပြည့်နှံ့အောင်ဆိုးနေပါလားအချိန်နေအဲ့မှာ
အဲ့လိုဖြစ်နေတယ်ဘာကြောင့်လဲဆိုဝင်းကြီးသွားတာတော့မှမောဟန်နမ်ချီဘူးသွားမဲ့အချိန်မှာသူတို့လုံလုံရေးမြောက်ပိုင်းတိုင်းကမှပြေးနိုင်မှာဘူးဆိုစာထွက်လာပြီးတော့မှဝင်းကြီးတော့မတော်လိုက်ရတဲ့ကိစ္စဖြစ်နေတော့ကျွန်တော်လည်းအဲ့မှာစဉ်းစားခင်နေပါတယ
်ဟုတ်ကဲ့ကုသမရအဲ့အချိန်နေတကယ်ဆိုးသလားအဲ့မှာမသွားနိုင်အောင်သူတို့ကအကြောင်းပြတာလားအမှန်တကယ်တိုက်ပွဲတွေဖြစ်နေလားအချိန်နေဆိုးနေသလားအဲ့ဒါသိချင်ပါတယ်
လုံးလုံးရေးအချိန်တွေကတော့ကျွန်တော်တို့ဒီလောက်ကြီးမဆိုးပါဘူးဗျ။ဟောဘာလို့ဆိုတော့ဖက်ကမော်ဧရိယာမှာကဟိုတွားလာနေတာပဲအများကြီးလဲဝေးဝေးလန်လန်တွားကြရမပေါ်ဘူး။အလွန်ဆုံးရှိရင်ဝေခါလိုဟာမျိုးတောင်တွားလို့ရတယ်ဗျ။ကျန်တဲ့နေရာဒါမှပြဿနာမရှိဘူး။လုံးလုံးရေးပေးလို့ရတယ်တွားလို့ရတယ်။စစ်တပ်ကအကြီးအကဲတွေတွားရင်တောင်မှအဲဘာပဲပြောပြောဗျာ။အဲတကယ်ဒီလုံးလုံးရေးနဲ့တွားတာပဲဒါတကယ်ကိုနိုင်ငံတိုးတက်စီခြင်းနဲ့ဆိုလို့ရှိရင်အဲပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေတကယ်ကိုင်းချင်းစစ်ဆေးဆိုလို့ရှိရင်ဗာပဲပြောပြောစစ်တပ်အနေနဲ့ကတော့ပြည့်တင်တယ်လို့ပဲကျွန်တော်တို့မြင်တယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုစီမေးချင်ပါတယ်အဲ့တော့အခုကိုဇော်မှုထက်ကပြောပါတယ်အခုမှမင်းလုံကြုံရေးသွားလို့ပြေးလို့ရပါတယ်တဲ့ဘာကြောင့်မပြေးနိုင်လဲဆိုတော့ဒီစစ်တပ်ကအခုလို့လုံနေတာနောက်ပြီးစစ်တပ်ရဲ့လက်အောက်မှာဖြစ်ရဲ့ပြည်ထရေးရိုးရဲရိုးကဒီကိစ္စကိုမဟန်တားနိုင်တာဟာသူတို့ရဲ့ငွေရေးကြေးရေးအကျိုးစီးပွားအကျိုးအမြတ်တွေလုံနေတာလားအောက်ခြေကတက်ဖွဲ့တွေပဲလားဟိုထိပ်ပိုင်းကညွန်ကြဲဆိုတော့ထိပ်ပိုင်းအထိသူတို့အရက်စကားနေမဲ့ခွန်ထားလို့များတမင်မျက်ကွယ်ပြုနေရသလားဆိုတဲ့မေးခွန်းပဲကျွန်တော်မေးချင်ပါတယ်ဥက္ကိမောင်မင်းသဘောကပြောပါနော်ဆို
အဲ့ဒီမှာတော့အချက်တဲ့အပေါင်းစုံပါပါဗောဗျာသူတို့ကဘာလဲဆိုလို့ရှိရင်သူတို့ရတဲ့အပိုင်းလေးရှိမှာဗောဗျာအပေါ်ညွန်ကြဲတဲ့အပိုင်းလေးရှိမယ်ကျွန်တော်တော့တေချာတော့မသိဘူးဒါပေမဲ့တစ်ခုရှိတာတော့သူတို့လည်းအဲ့ဒီမှာနေတယ်ဆိုတော့လမ်းကြောင်းတစ်ခုခုကတော့တို့တော့ပြေးဆိုးတဲ့လမ်းကြောင်းတော့ရှိမှာပေါ့ဗျာတို့လို့တို့လို့ဆိုတာဘာညာကြည့်กว่าဒါလည်းလောပန်းနေနဲ့ဒီလုပ်ငန်းရှင်နေနဲ့ဆိုတာလုပ်ငန်းရှင်နေလည်းတို့ရဲ့လုပ်ငန်းတွေမတွေ့ရအောင်တော့မိမိတို့ဖန်ပြီးมาပဲလေအဲ့ဒါတွေကတော့ဒီကြေးရိုက်မှုဟာနောက်ဆုံးကျတော့တို့ကလုံချင်းမပြေးနိုင်ဘူးဆိုဖြစ်လာတော့ဒါပါပဲ
ဟုတ်ကဲ့ဆိုတော့အဲ့လောပန်းတွေဟိုးထိပ်ပိုင်းတက်မတော်ရဲ့ထိပ်ပိုင်းအစီခွန့်သလားတို့ကအ
ာတို့အကုန်လုံးပိုင်တဲ့လူတွေကြီးပဲအဲ့ဒီမှာမပိုင်တဲ့လူဆိုတာမရှိတို့ကအဲ့ဒီမှာလုံနေတဲ့သူကုမ္ပဏီပိုင်ရှင်တိုင်းကအကုန်လုံးထိတ်ဆုံးထိပိုင်တဲ့လူတွေကြီးပဲထိတ်ဆုံးထိမပိုင်တဲ့လူဆိုတာမရှိဘူ
းကိုဇော်မူထဲရဲ့နောက်ဆုံးမှတ်ချက်လည်းကြားချင်ပါတယ်အဲ့ဒီကစားနဲ့ပတ်သက်ပြီးတော့
ဒီဖားကမှာရှိတဲ့ကျောက်ဆိုင်24ရေကုမ္ပဏီတွေကဖားကဒေသမှာအုပ်ချုပ်နေတဲ့မဟာကလူမျိုးပြည်ထရေးအစ်စ်ရဲစခန်းလူဟာမျိုးလောက်ကတော့ကုမ္ပဏီတွေကိုဝင်ဖို့တော်တော်ခက်ပါတယ်ဘာလို့တော့ဆိုတော့ဘာလို့ခက်နေရတယ်လဲဆိုလို့ရှင်အဲဒီလိုကုမ္ပဏီပိုင်ရှင်တွေကအရင်တုန်းကနိုင်ငံတော်အဆင့်ရှိတဲ့ပုံကူတွေရဲ့အကျိုးအမြတ်ရှယ်ယာတွေဒီကုမ္ပဏီတွေထဲမှာပါနေတယ်ဒါကြောင့်လေကျွန်တော်တို့ထင်တာဒီတရားဥပဒေစိုးမှုမှုရှိတဲ့နဲ့ဒီတရုတ်ပြည်ကိုဓာတ်ရိုက်ကြောက်တယ်ဟလာမောင်ကိုလန်းကနေခိုးထွက်ခွင့်ပြုနေတယ်ဟလာဒီကလေးထွက်နေတော့မယ်ပြီးခဲ့တဲ့ပြည်နှစ်ကတော့မှကြောက်ကားတွေအများကြီးထွက်သွားတယ်အဲ့တော့ဓာတ်ရိုက်ကြည့်ချင်းအဖြစ်ဟလာဒီပြည်ရေးလိုဌာနမျိုးကဘာဖြစ်လို့ဒီကိစ္စတွေကိုတက်တက်မတ်မတ်မကင်သွင်းနိုင်တာလဲဆိုတာလက်ရှိအပေါ်ညွှန်ကြားတာမျိုးရှိမယ်အဲအောက်ကနေလေသူကလည်းသူအချင်းပြေတယ်လို့ပေါ့နော်အစီပေးကြည့်သွားတာမျိုးတွေလည်းရှိမယ်အဲ့ဒီအတွက်တရားဥပဒေစိုးမိုးမှုကအလွန်အားနည်းနေတယ်အဲ့ဒီအတွက်နောက်လေအားနည်းနေဦးမယ်လို့တော့ကျွန်တော်ကပြောချင်တယ်ဗျာဟုတ်ပ
ါဒါကတော့မပြေသေးတဲ့ကြောက်စင်းကျင်းစားဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံသာစီစဉ်တက်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြီးရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံကအဝေးရောက်မြန်မာအဖွဲ့ရဲ့2016ခုနှစ်ဤသူဂုံကြီးအထူးစုချီးမြှင့်ခံရတဲ့ပုံပြောသူများဖွဲ့ ူးတွဲတီထောင်သူကိုတန့်စင်ဆိုးရဲ့တဘောသားယုံကြည်ရပါလဲဆိုတာကိုမမ်မိုးဖြူကတင်ဆက်ထားပါရခင်ဗျာ
။မယုံကြည်ထားတာကပရဟိတဆိုတာသူများကိုကောင်းအောင်လုပ်ပေးရတဲ့အလုပ်ပေါ့နော်။ဘယ်လိုပဲဖြစ်ဖြစ်ကောင်းအောင်လုပ်ပေးရတဲ့အလုပ်လို့ကျွန်တော်ယုံကြည်ထားပါတယ်။ဒါတော့ဆင်းရဲချမ်းသာမျိုးကိုကျွန်တော်တို့လုပ်လို့ရတယ်ဖြစ်ပါတယ်။ကျွန်တော်တို့ကရမ်းချမ်းသာတဲ့တဖြည်းဖြည်းလေးဖြစ်စရာမလိုဘူး။သူများအကျိုးလုပ်ဖို့လေကျွန်တော်တို့စေတနာဝန်ထမ်းခြင်းဆိုရယ်စိတ်ဓာတ်ရှိမယ်ဆိုရင်ကျွန်တော်တို့လုပ်လို့ရတာပေါ့နော်။အဲကျွန်တော်ကအားမင်းယုံကြည်ပါတော့နော်။အဲကျွန်တော်တို့စေတနာဝန်ထမ်းဆောင်တဲ့အခါမှာကျွန်တော်တို့ရဲ့ကိုယ်ပိုင်အလုပ်ကနေရတယ်ကျွန်တော်တို့ငွေကြေးတစ်စုံတရာရှိမယ်။ကျွန်တော်ဒီလေးရနေရကျွန်တော်နဲ့အတိုင်းတာတစ်ခုစီရကျွန်တော်တို့ဖဲ့ပြီးသုံးရတာရှိတယ်။ကျွန်တော်တို့ရဲ့ကိုယ်ပိုင်အချိန်ကြီးဖဲ့သုံးရတာရှိမယ်။ကျွန်တော်တို့လုပ်အားတွေကျွန်တော်တို့ပေးဆက်တာရှိနေကျွန်တော်တို့ရဲ့ကြမ်းကျင်မှုတွေပေးရတာရှိနေကျွန်တော်တို့ရဲ့ထိတ်ဆက်ထားတဲ့ထိတ်ဆက်လုပ်ဆောင်မှု network ပေါ့နော်အဲ့ဒါမျိုးတွေတော့ကျွန်တော်တို့ပေးရတာရှိပါတယ်စေတနာဝန်ထမ်းပေးရဆိုရင်ကျွန်တော်တို့ဘက်ကလည်းပြန်ပြီးပေးဆက်တာရှိပါတယ်ဆိုတော့စေတနာဝန်ထမ်းလုပ်တဲ့နေရာမှာတော့တချို့ကတော့ဒီအချိန်ကြီးပေါ့နော်ဘဝကိုနှိမ့်ညှုပ်ပြီးတော့လုပ်ကြရတယ်ရှိပါတယ်ဟိုဆရာဦးတော်သူဆရာမတော်တန်းမြင်အောင်တို့အဲဒီတန်းရလန်းကဒီပုဂ္ဂိုလ်တွေဒါမျိုးဆိုရင်တို့အချိန်ကြီးအများကြီးအတွက်လုပ်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကလူတိုင်းကတို့လိုလုပ်နိုင်ကြမှာလုပ်နိုင်တယ်ဘာလို့လဲဆိုတော့တချို့ကចောင်းသားတွေရှိနေမိသားစုတစ်ခါနဲ့အလုပ်လုပ်များတွေရှိနေဒါပေမဲ့ပေါ့နော်တို့အချိန်ပိုင်းလုပ်တဲ့အချိန်ပိုင်းကြီးကိုတက်မယ်လောက်အချိန်လေးတည်းမှာလုပ်တာဟာလေကျွန်တော်တိုင်းပြည်ကအများကြီးမဟုတ်တော့ပါပဲကျွန်တော်တို့တက်နိုင်မများလေးနေရာနေကျွန်တော်တို့အများကြီးလုပ်ပြလိုက်ရတယ်ဆိုတာလေကျွန်တော်ဆက်လက်ပြီးအယုံကြည်ထားပါတယ်နော်ကျွန်တော်တို့အချိန်ပိုင်းလေးကကျွန်တော်တို့အားတဲ့အချိန်လေးမှာလမ်းပေးရခလေးပြင်ပြရလဲဖြစ်ချင်းဖြစ်မယ်တက်ကြီးရွယ်ဦးလေးဆောင်းလျှောက်တာလဲဖြစ်ချင်းဖြစ်မယ်အဲကျွန်တော်တို့နွမ်းပါတဲ့ခလေးတွေအတွက်ကျွန်တော်တို့စားဥစားရမ်းလေးလှူတာလဲဖြစ်ချင်းဖြစ်မယ်နောက်ဆုံးခလေးတွေပျော်သွားအောင်ပုံပျော်ပြတာလဲဖြစ်ချင်းဖြစ်မယ်အခမဲ့စပင်ညှက်ပေးရလဲဖြစ်ချင်းဖြစ်မယ်ဒါပေမဲ့ဒါကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ဆုံးဖြတ်ချက်နဲ့ကျွန်တော်တို့ရဲ့စုစည်းမှုနဲ့လှုပ်ဆောင်ကြတာဖြစ်တဲ့တက်ကြမလို့ဒါဟာကျွန်တော်လူမှုလှုပ်ရှားမှု social mobilizationmobilization ပေါ့နော်ဒီမိုကရေစီမှာလိုအပ်တဲ့အရာဒါတော့လည်းအကျိုးဖြစ်စေတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီအချိန်ပိုင်းပရဟိတလုပ်တဲ့လူဟာတော့မှအခက်အခဲတချို့လည်းရှိနိုင်ပါတယ်ရှိနိုင်ပါတယ်ဆိုတော့ကျွန်တော်တို့မှာစွမ်းဆောင်နိုင်စွမ်းအကန့်အသတ်ရှိနိုင်တယ်ဒါကျွန်တော်တို့အရင်အရေးချင်းဒီအချိန်ကြီးလုပ်နေတဲ့လူတွေ professional လုပ်နေတဲ့လူတွေတော့ကျွန်တော်တို့အရေးချင်းရှိချင်မှရှိမယ်နောက်ဆိုလိလခဲချင်မှလိလခဲနိုင်မယ်ပေါ့နော်အဲကျွန်တော်တို့ကအဲ့လိုအခက်အခဲတွေရှိပါတယ်ဒါပေမဲ့ကျွန်တော်စေတနာမှန်လို့ရှိရင်ကျွန်တော်တို့အတွေ့အကြုံရနေပြီကျွန်တော်တို့တင် जा ပြပါလိမ့်မယ်ပေါ့နော်။အများရန်ဒီစာအုပ်တွေမီဒီယာတွေကနေပြီးကျွန်တော်တို့အများရန်လှိလာတင်ပြနေပြီးတော့ကိုကူညီပေးနေတဲ့အတိုင်းပိုင်းကနေပြီးတော့လေကျွန်တော်တို့လှိလာခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီအားလက်ချိန်လေးမှာလုပ်တဲ့ပရဟိတကလည်းအကျိုးရှိတဲ့ပရဟိတတွေဖြစ်အောင်ကျွန်တော်တို့တင်ယူပါလို့ရပါတယ်ပေါ့နော်။နောက်အချိန်ပိုင်းကျွန်တော်တို့အချိန်ပိုင်းလေးလုပ်တဲ့လူတွေမှာတချို့ကငွေကြီးကြီးအခက်ခဲရှိနိုင်တယ်ပေါ့နော်။အဲတော့နာမည်ကြီးတဲ့ပရဟိတသမားတွေနာမည်ကြီးတဲ့လူကြီးတွေတက်ကြလှုပ်ရှားသူတွေမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ရမုံငွေရှိဖို့အခက်အခဲရှိတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ယုံကြည်ထားတာတော့တကယ်စစ်မှန်တဲ့စစ်မှန်တဲ့လောက်ကြမယ်ဆိုလို့ရှိရင်ငွေရပြဿနာမဟုတ်ပါဘူးနော်။ဥပမာတစ်ခုသောပရဟိတလောက်ချမှုရငွေမလိုဘူးပေါ့။ဥပမာကျွန်တော်တကယ်ချင်းတစ်ခုဆိုလို့ရှိရင်ဒီရဖေးတိုင်းမှာသပွဲထိုးနေတဲ့ကလေးတွေစာတင်ပေးတယ်၊လေးလင်းကလေးတွေစာတင်ပေးတယ်။အပုံပြောပြတယ်၊ကလေးတွေစာဖတ်ပြတယ်၊စာအုပ်လေးဒါမျိုးလို့ကျွန်တော်ငွေမလိုပါဘူး။ဟုတ်။ကျွန်တော်တို့တတ်နိုင်တော့ကျွန်တော်တို့နိုင်တော့စတင်လှုပ်ဆောင်ခြင်းအဖြစ်နဲ့ကျွန်တော်အရာဖြစ်ပါတယ်ပေါ့နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
2016ခုနှစ်ပြည်သူ့ကောင်ကြီးအထူးစုကြီးမြင့်ခံရတဲ့ပုံပြောသူများအဖွဲ့ပူးတွဲတည်ထောင်သူကိုတန့်စင်စိုးရဲ့ယုံကြည်ရာကိုနားဆင်ကြရတာပါခင်ဗျာ
။ American စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ American ပြည်ထောင်စုနဲ့ဂျပန်နိုင်ငံတွေဟာကမ္ဘာ Digital စီးပွားရေးလောကကိုဦးဆောင်နေကြပါတယ်။ထုတ်လုပ်သူဝယ်ယူသုံးစွဲသူတွေဖြစ်တာမကဖြစ်တည်တိုးတက်မှုတွေဖြစ်စေမဲ့မူဝါဒတွေပေါ်ပေါက်လာအောင်အကျိုးဆောင်ပေးနေကြတာလည်းဖြစ်ပါတယ်။ကမ္ဘာကြီးဆက်သွယ်ရေးအားကောင်းအောင်မြင့်တင်နိုင်မှသာ လူတွေရဲ့ဆင်းရဲတဲ့ဘဝကနေရုန်းထွက်နိုင်အောင်အကူအညီပေးနိုင်မှာဖြစ်တယ်လို့အလို့သမားတွေရဲ့ကုန်ထုတ်စွမ်းအားတိုးလာစေဖို့သူတို့ရဲ့လောက်ခတိုးပြီးလူနေမှုအစဉ်တန်းမြင့်မားလာစေဖို့ထိရောက်တဲ့ဖြန့်ဖြူးရေးစနစ်တိုးတက်လာစေဖို့နဲ့ကမ္ဘာတစ်လောကတရားမဝင်တဲ့စီးပွားရေးတွေကိုတရားဝင်ဖြစ်လာစေဖို့ဆိုတဲ့ကိစ္စတွေအတွက်အခွင့်အလမ်းတွေကိုစုပ်ကင်ထားနိုင်မယ်ဆိုတာကျွန်တော်တို့နှစ်နိုင်ငံစလုံးကယုံကြည်ထားတာကြောင့်နှစ်နိုင်ငံမိတ်ဆွေတွေဖြစ်မှုဟာခိုင်မာပါတယ်လို့အမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးလက်ဖြင့်နိုင်ငံတကာသတင်းနဲ့ဆက်သွယ်ရေးမူဝါဒပိုင်းဆိုင်ရာအမေရိကန်ညှိနှိုင်းရေးမှူးဒန်နီယယ်ဆပါဗဲလာကပြောပါတယ်ဂျပန်နိုင်ငံမှာမကြာသေးမီကကျင်းပခဲ့တဲ့ G7 စစ်မှုထိပ်သီးနိုင်ငံတွေရဲ့သတင်းနဲ့နည်းပညာဆိုင်ရာဝန်ကြီးများအစည်းအဝေးမှာ Digital နည်းပညာအရဆက်သွယ်တဲ့ကဘာကြီးဖြစ်ရေးဆိုတဲ့သဘောတူညီမှုသစ်တစ်ခုကိုရခဲ့ပါတယ်။အဲ့ဒီပဋိညင်ထဲမှာလူအခွင့်အရေးကိုကာကွယ်မြှင့်တင်ရေးလွတ်လပ်စွာသတင်းစစ်မှုကိုကာကွယ်မြှင့်တင်ရေးစီးပွားရေးကုမ္ပဏီတွေကိုအထောက်ပံ့ပေးရင်အွန်လိုင်းကတဆင့်စီမံခန့်ခွဲမှုတွေဖြစ်လာအောင်ချင်းကပ်သွားရေးနဲ့ဒီဂျစ်တယ်ဆက်သွယ်မှုအားကောင်းလာအောင်လုပ်ရင်းအလုံးပါဝင်ခွင့်ရအောင်လှုပ်ဆောင်သွားရေးတွေပါဝင်တဲ့အခြေခံစည်းမျဉ်းတွေထပ်လောင်းအတည်ပြုရေးကိုသဘောတူညီခဲ့ကြပါတယ်။အွန်လိုင်းကတဆင့်ကမ္ဘာကြီးချိတ်ဆက်ဆောင်ရွက်ရေးကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ဆောင်းဦးမှစတင်လှုပ်ဆောင်ခဲ့တာကြောင့်ကမ္ဘာမှာအင်တာနက်သုံးဆက်မှုတိတိတသာတိုးလာခဲ့ပါတယ်။သတင်းအချက်အလက်တွေနေဆက်ဖြတ်ကျော်စီးဆင်းနိုင်ဖို့ပွင့်လင်းရှင်ပြိုင်မှုရှိတဲ့ဈေးကွက်ရဖို့ဆက်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ်ပေါက်လာရေးမဟာဗျူဟာတိုးတက်စေဖို့ဂျပန်အပါအဝင်စိတ်ဝင်စားတဲ့နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ကရည်ရွယ်ထားတာပါ။ PCBay နဲ့အမေရိကန်တို့ကြားပူးပေါင်းဆောင်ရွက်ရေးဖွဲ့ထားတဲ့ TPP မဟာမိတ်အုပ်စုထဲမှာပါဝင်နေတဲ့ဂျပန်နိုင်ငံအနေနဲ့ကမ္ဘာအင်တာနက်အားကောင်းလာစေဖို့အဓိကကဏ္ဍကနေပံ့ပိုးသွားမယ့်အနေအထားရှိနေပါတယ်။21ရာစုမှာ PCBay နိုင်ငံတွေကြား Digital နည်းပညာအရဝန်ဆောင်မှုတွေဟာတကယ်လက်တွေ့လုပ်နေတဲ့ကုံသွယ်မှုဝန်ဆောင်မှုတွေလိုပဲနေရာယူလှုပ်ဆောင်လာကြတော့မှဖြစ်တာကြောင့်လူတွေရဲ့နေစဉ်ဘဝတွေကစိန်ခေါ်မှုတွေကိုတဖြည်းဖြည်းဖြည့်ရှင်းပေးသွားနိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာအနာဂတ်ကမ္ဘာဒီဂျစ်တယ်စီးပွားရေးကဏ္ဍအတွက်ဆက်သွယ်မှုအပိုင်းကိုပိုတိုးချဲ့ပြီးဒီဂျစ်တယ်ကုံသွယ်ရေးလမ်းကြောင်းကိုဖွင့်ထားပေးရင်မူဝါဒပိုင်းဆိုင်ရာမှာလည်းပြုပြင်ပြောင်းလဲမှုတွေကိုမြင့်တင်ရင်းနဲ့အမြင့်တူတာတွေကိုအပြန်အလှန်ဖလှယ်သွားကြမှာဖြစ်ပါတယ်။ဒါဟာအရေးပါပြီးရေးရှိအကျိုးသက်ရောက်မှုရှိမှာပါလို့အမေရိကန်ဒုလက်ထောက်နိုင်ငံကြ ాయి ဝန်ကြီးဆပ်ပါဗေဒါကပြောပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါတယ် VOA ရဲ့ကြာသပတေးနေ့နဲ့ခင်အစီအစဉ်ဒီမကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံဝင်းနိုင်ငံကကြီးညာပေးပါလိမ့်မယ်
ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့အမေရိကန်စစ်အခြေစခန်းအပြင်မှာအသက်20အရွယ်ဂျပန်အမျိုးသမီးအတူတက်ခံရမှုမှာအမေရိကန်မရိန်တပ်ဖွဲ့ဝင်ပါဝင်ပတ်သက်နေမှုအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်းထန်စွာမကြေမနက်ဖြစ်မိကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကိုပြောကြားလိုက်ပါတယ်။အဲ့ဒီတက်ဖြတ်မှုမှာပါဝင်ခဲ့ကြောင်းမရိန်တပ်ဖွဲ့ဝင်ဟောင်းကဝန်ခံထားပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟယ်လာရီကလင်တန်ပါဝင်နိုင်ငံသားဝန်ကြီးတာဝန်ယူခဲ့သူအတော်များများဟာရုံးလုပ်ငန်းအတွက်ကိုပိုင်အီးမေးလ်တွေကိုအသုံးပြုခဲ့ကြပြီးလူမျိုးရေးစစ်ကောင်တွေကိုလိုက်နာဖို့ပြက်ခွက်ခဲ့ကြောင်းနိုင်ငံသားဝန်ကြီးဌာနစစ်ဆေးအရာရှိချုပ်ရဲ့ပေါက်ကြားခဲ့တဲ့အစီအကံမှာဖော်ပြထားပါတယ်။ဒီအစီအကံစာကိုကြာသပတေးနေ့မှာထုတ်ပြန်မှုစီစဉ်ခဲ့ပေမဲ့ချိုတင်ပေါက်ကြားခဲ့တဲ့အတွက်သတင်းတောက်တည်းရဲ့မေးမြန်းမှုတွေကိုဖြေကြားနိုင်ဖို့နိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေကပုတ်ထုံးနေ့မှာပဲသတင်းစာရှင်းလင်းပွဲအတွင်းထုတ်ဖော်ပြောကြားခဲ့ကြတာပါ။တနင်္ဂနွေဝန်ကိုချစ်ကြေခီးစဉ်ဖြစ်ရောက်ရှိနေတဲ့တမတော်ကာဝေးဦးစည်းချုပ်ဘုချုပ်မူကြီးမင်းအောင်လိုင်ဟာမနေ့ဗိုလ်ထုတ်နေ့ဒေသဆန်တော်ချိန်နေ့လယ်တနာရီကထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ထိုင်းကာဝေးဦးစည်းချုပ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းဘုချုပ်မူကြီးမင်းအောင်လိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လာအိုနိုင်ငံဗီယန်ချမ်းမြို့တော်မှာအရှိတောင်အရှာနိုင်ငံများအတင်အာဆီယံကာဝေးဝန်ကြီးတွေနှစ်ပတ်လည်အစည်းအဝေးကိုဗိုလ်ထုတ်နေ့ကစတင်ကျင်းပရမှာတောင်တုပ်ပင်လယ်ပြင်တွင်နေမြပန်ဆိုင်မှုတဲ့အငင်းပွားနေတဲ့ကိစ္စဟာလည်းအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။ငင်းပွားနေတဲ့ဒေသတွေမှာနေမြပန်ဆိုင်ကြောင်းပြသဖို့တရုတ်နိုင်ငံကပြင်းထန်စ조사လာနေတဲ့အတွက်တင်မာမှုတွေကြီးထွားလာနေတာပါ
။ထဲတန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်။အခုနဲ့အတွက်စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်။ကျွန်တော်ဆံမိုးရပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.